Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်မတ်လ6ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရရဲ့အဓိကမစ္စတိုင်းဆန်တကန်စကန်တခုနဲ့ပြည်စင်တွေကိုပြန်လည်တိစောက်နေတဲ့သတင်းတွေရထားတဲ့အကြောင်းတောင်ကိုရီးယားနဲ့အမေရိကန်ပုဂ္ဂလိကသုတေသနဌာနတစ်ခုကပြောလိုက်ပါတယ်အမေရိကန်သမ္မတရဲ့အကျိုးဆောင်ရှင်နေဟောင်းမိုက်ကယ်ကိုဟင်ဟာအလွတ်တော်တောင်းလိုင်းရေးကော်မတီရှင်းမောင်းဒီနေ့ထပ်မံထွက်ဆိုဖို့ရှိနေပါတယ်ဒီလို Twitter ရောမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးပါပါ
ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင့်မြန့်ချက်တွေထဲမှာတော့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေမှာအမျိုးသမီးတွေပါဝင်မှုအားနည်းနေတဲ့အခြေအနေနဲ့ပတ်သက်လို့ USAID ရဲ့အစီရင်ခံစာမှအခုလိုဖော်ပြထားပါတယ်
။ When I arrived in Myanmar, it was the beginning, it was the first of the 21st century Myanmar conferences. And we
USAID ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်။မြန်မာပြည်တွင်ကြမ်းဖက်မှုတွေနဲ့ဒုက္ခတွေဖြစ်ရွှေ့ပြောင်းနေကြရတဲ့အခြေအနေဟာစီးပွားရေးကအဓိကဖြစ်ပုံရတဲ့အကြောင်းကုလလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောပါတယ်ရခိုင်ပြည်နယ်မှာတော့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်ကြားတိုက်ပွဲတွေအချိန်မြင့်နေပြီးမြေမြုပ်မိုင်းနှင်းမိလို့တေကြေတံရရသူအရက်သားတွေရှိလာနေပါတယ်မြမစံတန်ချိန်၄သိန်းတရဝင်ဝယ်ဖို့မြမနဲ့တရုတ်အစိုးရချင်းသဘောတူစာချုပ်ချုပ်ဆိုဖို့တရုတ်ဘက်ကခန့်လန့်လာပါတယ်ဒုတိယပိုင်းစီစဉ်မှာတော့လူလူကျမကြီးမြမရေးသုံးတက်ချက်ခြင်းတစ်ပတ်အတွင်းအာကစားသတင်းလွှာတွေနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်
မြောက်ကိုရီးယားရဲ့အဓိကမစ္စတိုင်းဆန်တက်စကန်နဲ့ပြည်စင်တွေကိုပြန်လည်တိစောက်နေတဲ့သတင်းတွေရရှိထားတဲ့အကြောင်းတောင်ကိုရီးယားနဲ့အမေရိကန်ပုဂ္ဂလိကသုတေသနဌာနတစ်ခုကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံအနောက်မြောက်ဘက်တောင်ချယ်ရီဒေသကဆိုယွေးဂျူရုလွတ်တင်တဲ့စကန်မှာဆောက်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်နေတာကိုတောင်ကိုရီးယားလွတ်တော်မတ်တီထံထောက်လှမ်းရရှိတွေကတကပိတ်အစီရင်ခံတင်ပြခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရေဟွက်သတင်းကဒီနေ့ပဲဖော်ပြလိုက်တာပါဝါရှင်တန်ချီဆိုင်မာဗျူနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့မင်းနောက်မှထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဂျူရုတပ်ပုံတွေရဆိုယွေးစကန်မှာအမြင့်ပြည်လွတ်တဲ့အင်ဂျင်ဆက်သက်ဖြစ်စဉ်နဲ့ဆက်ဆက်အဆောက်အဦတွေကိုအလင်းမြန်တိစောက်နေတာတွေ့တဲ့အကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားရေးစောင့်ကြည့်ခဲ့ခန့်ရဲ့ 38 North website ကလည်းအလားတူဖော်ပြခဲ့ပြီးဆောက်လုပ်ရေးလုပ်ငန်းတွေဟာဒီနေ့ဖေဖော်ဝါရီလ16ရက်နေ့ကနေမတ်လ2ရက်နေ့အတွင်းစတင်ခဲ့တာလို့လည်းပြောဆိုထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းတို့ပထမဆုံးအကြိမ်စင်ကာပူနိုင်ငံမှာပြီးတဲ့နှစ်ဇူလိုင်လတည်းသမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကဆူယစ်ကန်ဖြစ်သိမ်းမဲ့အစီအစဉ်တွေကိုစတင်ခဲ့တာဖြစ်ပါတယ်။ပထမတစ်ချိန်ထိပ်တိစည်းဝဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထရိတ်တပ်တုံးတိစောက်မှုတွေအဆုံးသတ်ရေးတိတိကျကျမဟုတ်တဲ့သဘောတူညီမှုတည်းရဲ့ရရှိခဲ့ရတာပါ။ဒုတိယတစ်ချိန်ဗီယက်နမ်နိုင်ငံဟနိုင်မြို့ကထိပ်တိတွေ့ဆုံပွဲရုတ်တရက်အဆုံးသတ်ခဲ့ပြီးရပိုင်းအချာမှာပဲမြောက်ကိုရီးယားမှာနျူကလ িয়ার လုပ်ငန်းတွေပြန်လည်စတင်တဲ့သတင်းတွေဖော်ပေါ်လာတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ပြက်ပြက်သားသားရပ်တည်ဖို့အမေရိကန်အထက်လွှတ်တော်မှပါတီ200လုံးကအမတ်တွေဆုံးဖြတ်ခဲ့ကြပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့ဟနွိုင်းမြို့တော်မှာဆွေးနွေးပွဲသဘောတူညီချက်မရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်မှာလွှတ်တော်မှာအခုလိုမျိုးဆောင်ရွက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဆိုင်ရာနိုင်ငံခြားရေးဌာနအထူးကိုယ်စားလှယ်စတီဗင်ဘီဂန်ကလွှတ်တော်အမတ်တွေကိုတီးသက်ရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်မြောက်ကိုရီးယားနဲ့ပတ်သက်လို့လွှတ်တော်ဘက်ကခိုင်မာတဲ့အစီအစဉ်တွေလုပ်ဖို့လိုတယ်လို့လွှတ်တော်အမတ်တွေကပြောကြားခဲ့ကြပါတယ်။တကယ်ပိတ်ကြားနာမှုကနေမြောက်ကိုရီးယားနဲ့ဘလို့ရှေ့ဆက်မလဲဆိုတော့ထရမ့်အစိုးရရဲ့မဟာဗျူဟာကိုပို့ပြီးရှင်းရှင်းသဘောပေါက်တယ်လို့လည်းလွှတ်တော်အမတ်တွေကပြောပါတယ်။မြောက်ကိုရီးယားနဲ့ဒုတိယအကြိမ်ဗီယက်နမ်နိုင်ငံမှထိပ်တီးတွေ့ဆုံပွဲကနေဘာရလက်မှမရခဲ့ပေမဲ့ဒီဆွေးနွေးပွဲမအောင်မြင်ဘူးဆိုတာမဟုတ်ဘူးလို့သမ္မတထရမ့်ကတော့အခိုင်အမာပြောကြားနေပါတယ်။တိတ်ကိုထိရောက်တဲ့ဆွေးနွေးမှုဖြစ်ပြီးကင်ဂျွန်အန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့တယ်လို့သမိုင်းဝင်တိုးတက်မှုတွေရရှိခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကျိုးဆောင်ရှင်နေအောင်မိုက်ကယ်ကိုဟင်ဟာအောက်လွတ်တော်ထောင်လိုင်းကော်မတီရှင်းမောင်းဒီနေ့ထပ်မံထွက်ဆိုသွားဖို့ရှိနေပါတယ်။ရှင်နေအောင်ကိုဟင်ဟာပြည်ခဲ့တဲ့သတင်းပတ်ထဲမှာပဲအတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်နဲ့ရီပပ်ဘလစ်ကန်တွေအများစုဖြစ်တဲ့ထက်လွတ်တော်ထောင်လိုင်းကော်မတီရှင်းမောင်းနှစ်ချိန်တကပိတ်ထွက်ဆိုခဲ့တာပါ။အောက်လွတ်တော်စီကန်ထိန်းသိမ်းကော်မတီရဲ့အများပြည်သူရှေ့ချမ်းနာပွဲတွင်မှာတော့အမျိုးသမီးနှစ်ယောက်နဲ့ပေါက်ပြန်တဲ့ကိစ္စကိုဖုံးကွယ်ဖို့နဲ့ရုရှားမှာစီးပွားရေးလုပ်ငန်းတွေလုပ်ကန်နေရတဲ့ကိုလင်းလေဖို့ညွှန်ကြားခဲ့တဲ့မတမာသူတူဖြစ်နေတဲ့သမ္မတထရန့်အကြောင်းထွက်ဆိုသွားပါတယ်။အောက်လွတ်တော်ထောင်လိုင်းကော်မတီ နိုင်ငံခြားရေးကော်မတီနဲ့စီးကဲထိန်းသိမ်းရေးကော်မတီတွေကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်သွယ်ခဲ့တာတွေကိုသမ္မတကဖုံးကွယ်ဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေထွက်ပေါ်နေတာတွေကိုစိုးရိမ်မခင်းတဲ့ကြောင်းဆက်ဆံရေးဘူးရဲ့မှတ်တမ်းတွေကိုထုတ်ပြန်ပေးဖို့လဲသမ္မတအင်ဂျီရောကိုတောင်းခံထားတာပါသမ္မတထရန့်နဲ့အပေါင်းပါတွေစိုးရဖော်ဝင်နေပေါ်အားရလိုက်စားမှုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုအာဏာအလွတ်သုံးစားမှုဆက်ဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့ဥက္ကဋ္ဌဖြစ်ဒီမိုကရက်ကိုလဲကျွန်တော်နယ်တော့တောင်းယူထားတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကလည်းလူပုဂ္ဂိုလ်81ယောက်နဲ့ပတ်သက်တဲ့ထောက်သားတွေကိုတောင်းခံထားပါတယ်
အင်မီရောအရာရှိချုပ်နဲ့အင်မီရောအတိုင်ပင်ခံတို့ကမလုပ်သင့်ဘူးလို့အကြံပြုထားတဲ့ကြားကသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သမီးအီဗာကအင်မီရောအကြံပေးအီဗန်ကထရမ့်ကိုလုံခြုံရေးကင်းရှင်းကြောင်းထောက်ခံချက်ပေးဖို့သူတို့ကိုဖိအားပေးခဲ့တယ်လို့ CNN ရုပ်သံကသတင်းထုတ်ပြန်ပါတယ်။အီဗန်ကထရမ့်နဲ့ခင်မွန်းဖြစ်သူအင်မီရောအကြံပေးတယောက်ဖြစ်တဲ့ဂျရက်ကူရှနာတို့အတွက်လုံခြုံရေးကင်းရှင်းချက်ကိုအင်မီရောဝန်ထမ်းရေးရာယုံကပေးသင့်မသင့်စိုးရိမ်တဲ့သဘောထားပြောကြားခဲ့ပြီးတဲ့နောက်သမ္မတထရမ့်ကအဲ့ဒီအချိန်တုန်းကအင်ဂျီရောအရာရှိချုပ်ဂျွန်ကယ်လီနဲ့အတိုင်ပင်ခံဒေါ်နယ်မက်ဂန်တို့ကိုကင်းရှင်းချက်ပေးဖို့ဖိအားပေးခဲ့တယ်လို့ CNN သတင်းကပြောပါတယ်။သူတို့နှစ်ယောက်လုံးကညှင်းဆန်တဲ့အခါမှာတော့သမ္မတကသူကိုယ်တိုင်လုံခြုံရေးကင်းရှင်းကြောင်းထောက်ခံချက်ပေးခဲ့တယ်လို့သတင်းစမြစ်၃ခုကိုကိုးကားပြီးတော့အင်္ဂါနေ့ကသတင်းမှဖော်ပြတာပါ။ဒီကိစ္စနဲ့ပတ်သက်လို့အင်ဂျီရောဘက်ကတစုံတရာတုံ့ပြန်ပြောခြင်းမရှိသေးပါဘူး။သမ္မတဖြစ်သူဂျရက်ကွရှနာကိုထိတ်တန့်ပြောဝတ်ချက်တွေအထိကိုသိနိုင်ခွင့်ရှိတဲ့လုံခြုံရေးကင်းရှင်းချက်ပေးဖို့သမ္မတထရမ့်ကအင်ဂျီရောအရာရှိချုပ်ကိုအမိန့်ပေးခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကြီးထဲမှာလည်းပြီးခဲ့တဲ့ဘက်ကဖော်ပြခဲ့ပါတယ်။ဒီလို့ရအပေါ်အစိုးရထိတ်တန့်တာဝန်ရှိသူတွေကြားပဝင်မကြခဲ့ကြသလိုသမ္မတရဲ့အမိန့်အကြောင်းကိုလည်းဂျွန်ကယ်လီကရုံးတွင်းမှတ်တမ်းတင်ခဲ့ပါတယ်။
ဒီ American Fan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဝက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီ American Fan မြန်မာဘာသာအစီအစဉ်ရဲ့ပုံထူးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကွန်ဒိုရေးတင်းမာမှုတွေမူဝါဒရေးရမြေရမှုတွေနဲ့စီးပွားရေးလုပ်ငန်းတွေစားသုံးမှုတွေရဲ့ယုံကြည်မှုချဆင်းမှုတွေကြောင့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေမှာဖွံ့ဖြိုးမှုတွေအားနည်းမဲ့အလားအလာတွေရှိနေတဲ့အကြောင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ကသတိပေးလိုက်ပါတယ်။ကမ္ဘာတဝန်းစီးပွားရေးဖွံ့ဖြိုးမှုနှုန်းကပြီးခဲ့တဲ့2018ခုနှစ်မှာ 3.6% ရဲ့နှုန်းရှိခဲ့ရာကဒီနှစ်မှာ 3.3% နှုန်းသာရှိမယ်လို့စီးပွားရေးစက်စစ်ချက်ကြားဖြတ်အစီရင်ခံစာဒီကနေ့ထုတ်ပြန်ရမှာ OECD ကဖော်ပြလိုက်တာပါ။တရုတ်နဲ့ဥရောပနိုင်ငံတွေရဲ့ဖွံ့ဖြိုးမှုအားနည်းမဲ့ခံမှန်းချက်တွေကကမ္ဘာစီးပွားရေးပေါ်အဓိကရက်ခတ်နေတယ်လို့လည်းဆိုပါတယ်။ကမ္ဘာမှာစီးပွားရေးအင်အားအကောင်းဆုံးအမေရိကန်နဲ့ဒုတိယစီးပွားရေးအင်အားကြီးတရုတ်နိုင်ငံတို့ကြားအပြန်အလှန်တွန်းကုန်ကိုတိုးမြှင့်ကောက်ခံမှုတွေကြောင့်နိုင်ငံစလုံးရဲ့စီးပွားရေးမှာထိခိုက်နေပြီးငွေကြေးဖောင်းပွားမှုတွေမြင့်တက်လာတဲ့အကြောင်းလည်းပြောဆိုထားတာပါ။အမေရိကန်စီးပွားရေးဖွံ့ဖြိုးမှုနှုန်းကတော့ 2.9% နှုန်းကနေ 2.6% နှုန်းထိရှော့ချခံမှန်းထားပါတယ်။စီးပွားရေးအင်အားကြီးဒေသတွေမှာဖွံ့ဖြိုးမှုတွေတိတိကျကျဆင်းတာကမ္ဘာစီးပွားရေးကိုထိခိုက်နေပြီးအထူးသဖြင့်ဗန်နာရေးစည်းကွက်တွေမှာရိုက်ခတ်လာခဲ့ရင်ပုံမူထိနိုင်နိုင်တဲ့အကြောင်းလဲ OECD စီးပွားရေးပညာရှင်အဖွဲ့အကြီးကလော်ရင်ဘုံကပြောဆိုလိုက်တာပါ။စီးပွားရေးအနေနဲ့နောက်ထပ်ကျဆင်းမှုတွေထပ်မကြုံရအောင်စီးပွားရေးထိခိုက်မဲ့အန္တရာယ်တွေရောပါရင်နိုင်ငံပေါင်းစုံစုနေညီနိုင်ကြဖို့နဲ့ပူးပေါင်းဆောင်ရွက်တဲ့မူဝါဒတွေနဲ့အကောင့်တွေဖော်ကြဖို့လဲတိုက်တွန်းထားပါတယ်။
IS သွေးကြွားတွေနဲ့ပတ်သက်နေတယ်လို့ဆိုပြီး14နှစ်လောက်အထိငယ်ရွယ်တဲ့ကလေးငယ်ရာနဲ့ချီကိုအီရတ်နဲ့ကတ်အာနာပိုင်တွေကနှိပ်စက်ထောင်ချခဲ့တယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကပြောကြားလိုက်ပါတယ်။ IS အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တယ်ဆိုတဲ့ဆက်ဆွဲချက်နဲ့2018နှစ်ကုန်ပိုင်းမှာအီရတ်နဲ့ကတ်ဒေတာတုတ်ချုပ်ရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ကလေးငယ်1500လောက်ရှိတယ်လို့ HRW ထုတ်ပြန်တဲ့စင်ခန်းစာမှာဖော်ပြထားပါတယ်။ IS အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့ဆိုပြီးတော့ KRG ကတ်အုပ်ချုပ်ရေးအဖွဲ့ကဆွဲချက်တင်ဒါမှမဟုတ်ပြစ်ဒဏ်ချထားတဲ့ကလေးအသက်14နှစ်ကနေ18နှစ်အရွယ်ကလေး29ယောက်ကို HRW အဖွဲ့ကတွေးဆမေးမြန်းခဲ့တာပါ။အဲ့ဒီထဲမှာကတ်အုပ်ချုပ်ရေးဒေတာရဲ့မြို့တော်အဘီယောမှာရှိတဲ့ဒီအမျိုးသမီးနဲ့ကလေးငယ်ပြုပြင်ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းခံထားရသူ24ယောက်ပါဝင်ပါတယ်။အကြမ်းဖက်သမားတွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့မတင်ကားလို့ထောင်ချခံရတဲ့ဆယ်ကျော်တက်လူငယ်တော်တော်များများကိုလည်း HRW ကတွေးဆမေးမြန်းခဲ့ပါတယ်။လူငယ်တယောက်ဆိုရင်မော်ဆိုးမျိုးက IS အဖွဲ့ဝင်တွေလာစားတဲ့စားတောက်ဆိုင်မှာအလုံးလုံးလို့အဖမ်းခံရတာလို့ပြောပါတယ်။တခြားလူငယ်တွေကလည်းသူတို့အနေနဲ့အကြမ်းဖက်မှုနဲ့ဓာတ်ရိုက်ပတ်သက်မှုမရှိပေမဲ့မိသားစုဝင်ငွေရဖို့ IS တွေအတွက်ထမင်းချက်ရင်မောင်းအဆောင်စားတဲ့အလုပ်တွေကိုလုပ်ပေးလို့အဖမ်းခံကြရတယ်လို့ပြောပါတယ်။ဖန်စီခံရသူတွေဟာဝါယာဂျိုးတွေပိုက်လုံးတွေနဲ့ရိုက်နှက်ခံရတယ်လို့ဝန်ခံမပြောမချင်းကျဉ်ဆက်နဲ့တို့ဒါမှမဟုတ်လက်ကဝတ်ကနေကျိုးနဲ့တန်းလန်းဆွဲခံထားရတယ်လို့လူတချို့လူငယ်လေးတွေက HRW ကိုပြောတဲ့အကြောင်းအစီရင်ခံစာထဲမှာရေးသားထားပါတယ်
နေပြည်တော်မှာလွတ်တော်အစအဦးရဲ့ဤဝေထင်းဒရုန်းရဲ့လွတ်တင်ခဲ့တဲ့ဆိုတဲ့ဆွဲချင်းနဲ့ဖမ်းဆီးခံရတဲ့ပြည်သက်ကဘာလက်ခီးသွားလွတ်ရစီလို့ဒီနေ့ပဲထောင်ရပြန်လွတ်ပြေးလိုက်ပါပြီ။အသက်29နှစ်အရွယ်အာသာဒက်ကလိုတော့ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာဖမ်းဆီးခဲ့ပြီးခွင့်ပြုချက်မရှိဘဲပြည်ပကဖြစ်စီတက်ဆောင်လာမှုတွေတွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့ထောင်နှံတလအပြစ်ပေးခံရတာပါ။ပြည်သက်နိုင်ငံသားခီးသွားကတော့မြန်မာနိုင်ငံမှာဒရုန်းယာဉ်ပြန်တမ်းမှုကန့်သက်ထားတာကိုမသိတဲ့အကြောင်းထွက်ဆိုသွားပါတယ်။ဒီကနေ့ထောင်ကနေလွတ်လာတဲ့ပြည်သက်ခီးသွားမှုတော့ထောင်နဲ့သုံးနှစ်ထိကြာခံရနိုင်တဲ့လွေမှုကြီးကြပ်ရေးဥပဒေ၊လေကြောင်းဆိုင်ရာဥပဒေနဲ့လည်းအရေးယူခဲ့တာပါ။ဒါပေမဲ့လည်းပြည်မှုတွေအတွက်မြန်မာကျောင်းဝင်တသိန်းခွဲတန်ငွေစာမှုသာတရားစီရင်ကစင်ကြချပါတယ်။ထောင်ကပြန်လွတ်လာတဲ့ပြည်သက်ကဘာလက်ခီးသွားမှုတော့နေရရင်ပြန်ဖို့မှဖြစ်ပေမဲ့လွေမှုကြီးကြပ်ရေးကအမိန့်စာမရတဲ့အတွက်အချုပ်မှတညဆက်နေရလိမ့်မယ်လို့လည်းလွေမှုကြီးကြပ်ရေးတာဝန်ရှိသူတို့ကကပ်ပြီး AP သတင်းကပေါ်ပြခဲ့တာပါ။ပြည်သက်နိုင်ငံသားလွတ်တော်နေ့ဒရုန်းလွတ်တင်တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။2019ခုနှစ်အောက်တိုဘာလထဲမှာတော့လည်းတူဂီသတင်းဌာန TRT ကမှတ်တမ်းတင်ဗီဒီယိုရိုက်ကူးရေးအဖွဲ့ကိုလွတ်တော်နေ့ဒရုန်းရင်လွတ်တင်မှုနဲ့ဖမ်းဆီးခဲ့ဥပါရယ်စင်ကူနဲ့မလေးရှားကသတင်းတော်နှစ်ယောက်နဲ့အတူမြန်မာသတင်းတော်ကိုအောင်နိုင်စိုးနဲ့ရေမောင်းတို့ကိုတွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့တရားစွဲခဲ့ပေမဲ့နောက်ပိုင်းမှာလေကြောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးထောင်နဲ့နှစ်လစီအပြစ်ပေးခဲ့ပါတယ်
။အိန္ဒိယနိုင်ငံညွန့်ထေလီမြို့တော်ဟာ2018ခုနှစ်အတွင်းကမ္ဘာပေါ်မှာအငြင်းညမ်းဆုံးမြို့တော်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာဆောင်ကြည့်နေတဲ့အဖွဲ့နှစ်ခုကသတ်မှတ်လိုက်ပါတယ်။လေးလူထဲမှာလူကိုအန္တရာယ်ပေးနိုင်တဲ့အမှုန်အမွှားတွေကိုတိုင်းတာတဲ့ PM2.5 ပြင်းမြပမာဏဟာနယူးဒေလီမှာပြီးခဲ့တဲ့နှစ်အတွင်း 113.5 ရှိခဲ့ပြီးတော့တရုတ်နိုင်ငံဘေကျင်းမြို့တော်ထက်နှစ်ဆပိုများတယ်လို့ Greenpeace အဖွဲ့နဲ့ Switzerland အစထေဆိုင် IQ Air Visual ဆိုတဲ့အဖွဲ့တို့ကတိုင်းတာတွေ့ရှိခဲ့တာပါ။မော်တော်ကားတွေဆက်ရုံတွေကထွက်တဲ့ညဉ့်ညမ်းလေတွေအမိုက်တွေအလောင်းတွေမီးရှို့လို့ထွက်တဲ့မီးခွန်းငွေတွေနဲ့စောက်လို့ရေလုပ်ငန်းကအမှုန်အမွှားတွေကြောင့်နယူးဒေလီမြို့လေတုဟာကျန်းမာရေးထိခိုက်လောက်အောင်အန္တရာယ်ရှိနေတယ်လို့အဖွဲ့နှစ်ခုပူးပေါင်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကနေ့ခေတ်မှာလေတုညဉ့်ညမ်းမှုဟာလူကျန်းမာရေးကိုအန္တရာယ်အပေးဆုံးသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာကြီးဖြစ်နေပြီးလေတုညဉ့်ညမ်းမှုကြောင့်မတည်တင်မဲ့သေဆုံးသူနှစ်တိုင်း9တန်းလောက်ရှိနေတယ်လို့အစီရင်ခံစာထဲမှာခန့်မှန်းထားပါတယ်။အချင်း 2.5 မိုက်ခရိုမီတာဒါမှမဟုတ်အဲ့ဒီထက်သေးလို့မမြင်နိုင်လောက်အောင်ကိုအင်မတန်သေးငယ်လာတဲ့အပုံအမွှားတွေဟာအစုတ်ထဲကပ်ဝင်နေတတ်တာကြောင့်ကျန်းမာရေးအတွက်သိပ်ကိုအန္တရာယ်များပါတယ်။ကမ္ဘာပေါ်မှာလေတုအညင်ကြမ်းဆုံးမြို့ပေါင်း20မှာအများစုကအိန္ဒိယနိုင်ငံထဲမှာဖြစ်တယ်လို့အစိုးရခန်းစာထဲမှာပြောပါရယ်လေတုတန်ရှင်းမှုပမာဏကိုတိုင်းတာလေ့လာခဲ့သမျှတောင်အာရှကမြို့69ရာခိုင်နှုန်းအရှေ့တောင်အာရှကမြို့95ရာခိုင်နှုန်းနဲ့အရှေ့အာရှကမြို့90ရာခိုင်နှုန်းနီးပါးဟာညဉ့်ညမ်းနယ်လိုသတ်မှတ်ထားတဲ့အတိုင်းအတာထက်ကိုကျော်လွန်နေတာကိုတွေ့ရှိခဲ့ကြပါရယ်ရှင
်မလ6ရက်ဗုဒ္ဓနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အစိုးရဥဆောင်ကျင်းပနေတဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်မှုအားနည်းနေရတာဟာအမျိုးသမီးတွေရဲ့အရေးချင်းမရှိတာကြောင့်မဟုတ်ပဲသူတို့အတွက်အခွင့်အလမ်းတွေနှဲပါပြီးနေရာပေးမခံရတာကြောင့်သာဖြစ်တယ်ဆိုတာကိုဒီကနေ့ American နိုင်ငံတကာဖွံ့ဖြိုးမှု Agency USAID ရဲ့အစီအစဉ်နဲ့ Non-Violent Peace Force အဖွဲ့ကပြုစုတဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ငြိမ်းချမ်းရေးနဲ့ဆက်စပ်တဲ့လုပ်ငန်းတွေမှာအမျိုးသမီးတွေအများအပြားပံ့ပိုးပါဝင်နေပေမဲ့နိုင်ငံအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတော့အမျိုးသမီးတွေတိုက်ရိုက်ပါဝင်ခွင့်မရတဲ့အပေါ်မေးခွန်းထုတ်ထားတဲ့အဲ့ဒီအစီရင်ခံစာမိတ်ဆက်ပွဲကိုမခင်ဖြူထွေးကကိုယ်တိုင်သွားရောက်သတင်းယူထားပါတယ်ရှင်
။မြန်မာနိုင်ငံတိုင်းနယ်ပြည်နယ်အသီးသီးမှာရှိကြတဲ့ငြိမ်းချမ်းရေးနဲ့ဆက်စပ်နေတဲ့လုပ်ငန်းတွေမှာပါဝင်နေကြတဲ့မျိုးသမီးတွေဟာ900နီးပါးရှိပြီးငြိမ်းချမ်းရေးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေမှာကိုစားပြုပါဝင်တဲ့မျိုးသမီးဦးရေက400နီးပါးရှိတယ်လို့ဒီအစီရင်ခံစာမှာထောက်ပြထားပါတယ်။ဒီလိုငြိမ်းချမ်းရေးအတွက်ပံ့ပိုးပေးတဲ့အခမ်းအနားတွေမှာအမျိုးသမီးတွေအများအပြားပါဝင်နေပေမဲ့လို့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတော့အမျိုးသမီးတွေတိုက်ရိုက်ပါဝင်တာမျိုးနည်းပါးနေတာဟာဘာကြောင့်လဲဆိုတာမေးခွန်းဖြစ်လာခဲ့တာပါ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အတွက်အရေးအချင်းနဲ့အတွေ့အကြုံရှိတဲ့အမျိုးသမီးတွေထင်ထားတာထက်တောင်ပိုပြီးတော့ရှိနေတယ်ဆိုတာကိုဒီလေ့လာဆန်းစစ်မှုအတွင်းမှာတွေ့ခဲ့ရတယ်လို့သုတေသနလုပ်သူတွေကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်ဖို့လိုအပ်နေတဲ့ဆိုတာကိုထောက်ပြဖို့အခုလေ့လာဆန်းစစ်ချက်ကိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲထရီဆာမက်ခီကပြောပါတယ်
First of all, to answer the one problem we always hear from people when we ask why women aren't involved in the peace process, which is, well, it's so difficult to find women that have the right expertise to participate.
အမျိုးသမီးတွေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဘာလို့မပါဝင်တယ်လဲလို့မေးရင်က ကျမတို့အမြဲတမ်းနေရတာကအမျိုးသမီးတွေဟာဒီလိုလုပ်ငန်းစဉ်တွေမှာပါဝင်နိုင်တဲ့ကျွမ်းကျင်ပညာရှင်တွေမရှိကြဘူးလို့ဆိုပြီးပြောကြတာပါပဲ။တကယ်တော့အဲ့ဒါမမှန်ဘူးဆိုတာကျမသိပါရယ်။အရေးချင်းရှိတဲ့အမျိုးသမီးတွေလှုပ်ဆောင်ဖို့အစဉ်အင့်ဖြစ်နေတဲ့သူတွေဒီမှာအများကြီးရှိနေတယ်ဆိုတာကျမသိနေပါရယ်။ဒါကြောင့်လေဒီလိုအမျိုးသမီးတွေဘယ်နေရာမှာဘလောက်တောင်ရှိနေတယ်ဆိုတာကိုလေ့လာဆန်းစစ်ပြီးလမ်းညွန်မြေပုံတရက်ပြုစုမဲ့အစီအစဉ်ကိုလုပ်ဖြစ်ခဲ့တာဖြစ်ပါရယ်။
အမျိုးသမီးတွေပါဝင်တဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေဟာအောင်မြင်ဖို့အတွက်ပိုးပြီးအလားအလာကောင်းတယ်လို့ပိုးပြီးတော့လည်းရေရှည်တည်တံ့နိုင်တယ်ဆိုတာကိုလေ့လာတွေးရှိချက်တွေမှာတွေးရှိထားတာကြောင့်မြန်မာနိုင်ငံရဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဆိုရင်လည်းဒီအချက်ကိုအလေးထားထည့်သွင်းစဉ်းစားသင့်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier ကလည်းတိုက်တွန်းပြောဆိုသွားပါတယ်
Sure. Well, the experts who've looked at peace processes around the world have found when they study them that peace processes
are more effective. ဒါကဝန်ကငြိမ်းချမ်းရေးစစ်ဆေးနိုင်မှုဖြစ်စဉ်တွေကိုကျွမ်းကျင်သူတွေကလေ့လာဆန်းစစ်တဲ့နေရာမှာဒီလိုလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်ခြင်းအဖြစ်အောင်မြင်မှုအလားအလာနဲ့ရရှိကန်တဲ့ငြိမ်းချမ်းရေးဖြစ်ဖို့အလားအလာပိုများတာကိုတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်တာကိုကျွန်တော်တို့တိတ်တွေ့ချင်တာမို့လို့အမျိုးသမီးတွေပါဝင်လာဖို့တိတ်ကိုရေးကြည့်ပါတယ်။ဒီနေ့လိုပွဲမျိုးဟာဆိုလို့ရှိရင်ညီငယ်ရေးလုပ်ငန်းစဉ်မှာပါဝင်ထိုင်တဲ့အရေးချင်းရှိပြီးတော့နားလည်တက်ကြွတဲ့အမျိုးသမီးတွေဘလောက်ရှိနေလဲဆိုတာကိုမိမောင်ထိုးပြဖို့ပါ။ညီငယ်ရေးလုပ်ငန်းစဉ်မှာပါဝင်နေကြသူတွေအနေနဲ့ဒီအချက်ကိုမြင်ပြီးတော့အမျိုးသမီးတွေပို့ပြီးတော့ပါဝင်လာအောင်ဖိတ်ခေါ်တာတွေလုပ်လာဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။အရေးချင်းပြည့်ဝတဲ့အမျိုးသမီးတွေရှိနေပါလျက်နဲ့အမျိုးသမီးတွေညီငယ်ရေးလုပ်ငန်းစဉ်တွေမှာပါဝင်မှုဘာကြောင့်အားနည်းနေရတာပါလဲ။ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ဆွေးနွေးလာသူ Selwyn Institute for Public Policy အဖွဲ့ကအမျိုးသမီးရေးတက်ကြွလှုပ်ရှားသူရင်းလောင်ကအခုလိုတုံ့ပြန်ပြောဆိုပါရယ
်အမျိုးသမီးကစုစည်းမှုရှိတယ်စုစည်းမှုမရှိလို့ဒီဟာတွေဖြစ်နေတာမဟုတ်ဘူးဒါပေမဲ့တွားနေရတဲ့အခင်းကျင်းတွေမှာလုပ်နေရတဲ့လုပ်ငန်းတွေကအရမ်းမြန်ဆန်မှုရှိတယ်ပြီးရင်အစကတည်းကဒီလုပ်ငန်းစဉ်ဖြစ်စဉ်အစကတည်းကအမျိုးသမီးတွေကမခေါ်ထားဘူးပါဝင်ရတဲ့အခြေအနေမျိုးမရှိနေဘူးလမ်းတစ်ဝက်ရောက်မှပါလာရတဲ့အခါမှာရှေ့မမီနောက်မမီတွေဖြစ်ပြီးတော့မှတကယ်တမ်းဟိုတိတိယောက်ယောက်နဲ့မိမိယောက်ယောက်နဲ့ဟိုမလုဆောင်နိုင်တာတွေပါဝင်ပြီးတော့မှလုဆောင်နိုင်တာတွေမရှိတာကိုကျွန်တော်တို့တွေ့ရတယ
်အမျိုးသမီးတွေအပေါ်ထားတဲ့အမြင်သဘောထားတွေအမှုအချက်တွေနဲ့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ပြီးတော့ညီငယ်ရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်လာအောင်ဖိတ်ခေါ်အားပေးမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ညီငယ်ရေးလုပ်ငန်းစဉ်တွေဟာပို့ပြီးတော့အားကောင်းလာနိုင်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကဒီကနေ့အခမ်းအနားအတွင်းမှာတိုက်တွန်းပြောဆိုသွားခဲ့ကြပါရဲ့ရှင်
။မက်ကင်ဖြူထရေးပြောပြသွားတာပါရှင်။မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေနဲ့ဒုက္ခတွေအဖြစ်ရွှေ့ပြောင်းနေထိုင်နေကြရတဲ့အခြေအနေတွေဟာစီးပွားရေးလုပ်ငန်းတွေနဲ့စီးပွားရေးအကျိုးမြတ်ဆိုင်ရာကိစ္စတွေကြောင့်အဓိကဖြစ်ပုံရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ္စဘက်ချလက်ကပြောဆိုပါရတယ်။နိုင်ငံတွင်းငြိမ်းချမ်းရေးလှုပ်ဆောင်မှုတွေမှာအပြုသဘောဆောင်တဲ့တိုးတက်မှုတချို့ရှိပေမဲ့လည်းရခိုင်ပြည်နယ်အတွင်းအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေကြောင့်ဒေသတွင်းအရက်သားတွေအပေါ်ထိခိုက်တက်ရောက်မှုတွေပိုကြီးလာတယ်လို့လည်းကုလဆိုင်ရာမဟာမင်းကြီးကဒီကနေ့လူ့အခွင့်အရေးညီလာခံမှာပြောသွားပါတယ်။ကိုသားညိုကဆက်ပြီးတော့ပြောပြမှာပါရှင
်။ကုလသမဂ္ဂမဟာမင်းကြီးဟာဒီမြန်မာနိုင်ငံအတွင်းခွဲခြားဆက်ဆံမှုတွေလူကိုလူလိုမျိုးမဆက်ဆံတဲ့အခြေအနေတွေရှိတာကိုထောက်ပြတယ်လို့ရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမအောင်မမြင်ဖြစ်နေတဲ့အပေါ်စိုးရိမ်နေကြောင်းလည်းပြောဆိုပါတယ်။ကဘာနှံ့လူခွင့်အခြေအနေတွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့လုပ်ငန်းများတစ်နှစ်တာအစီအစဉ်လာဖြစ်နေကုလသမဂ္ဂမဟာမင်းကြီးမစ်ချယ်ဘက်ချလက်ကဒီနေ့လောက်တဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာနှုတ်အားဖြင့်အစီအစဉ်လာတင်သွင်းတာပါကဘာကြီးမှာမညီမျှမှုတွေကြောင့်အခဲမကြေဖြစ်မှုတွေအဆွေးရောက်မှုတွေပြိပခါတွေဖြစ်ပြီးတော့ငင်းငယ်ရေးနဲ့လုံခြုံရေးကိုပါထိခိုက်စေတယ်လို့မဟာမင်းကြီးကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခါတွေဟာလည်းစီးပွားရေးအကျိုးစီးပွားတွေကြောင့်အဓိကဖြစ်ပုံရတယ်လို့သူ့အပြင်လူခွင့်ကောင်စီကိုတင်ပြခဲ့ပါတယ
် In Myanmar economic interests and activities
ရိုဟင်ဂျာတွေကိုခီဘိုလူလိုမဆက်ဆံတာတွေနဲ့တခြားရေးရှိဖြစ်နေတဲ့ခွဲခြားဆက်ဆံမှုတွေအပါအဝင်မြန်မာစစ်တပ်ကြောင့်ဖြစ်တဲ့အကြမ်းဖက်မှုတွေနဲ့ရွှေ့ပြောင်းမှုတွေမှာစီးပွားရေးလုပ်ငန်းတွေနဲ့စီးပွားရေးအကျိုးစီးပွားတွေကအဓိကအကြောင်းတရားဖြစ်ပုံရပါတယ်
။ရိုဟင်ဂျာတွေအပါအဝင်အခြားဒုက္ခသည်တွေရဲ့ဒီနိုင်ငံသားအခွင့်အရေးနဲ့သူတို့ရတဲ့ရထိုက်တဲ့အခွင့်အရေးတွေနဲ့အညီလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့သူတို့ရဲ့ဆန္ဒအတိုင်းနေရပြန်ရေးအစီအစဉ်တွေမအောင်မမြင်ဖြစ်ခဲ့တဲ့ပုံမှာသူ့အနေနဲ့စိုးရိမ်တဲ့အကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သူရဲ့စိုးရိမ်မကင်းဖြစ်မှုကိုလည်းခုလိုထောက်ပြသွားပါရစေ
။ The ceasefire agreements now in place in some regions appear to be having some positive effect. However, armed clashes in Rakhine State between the army and the military forces are
ပြည်နယ်ကြရတာအပြုတ်သဘောတိုးတက်မှုသဘောဆောင်းပါတယ်။ဒါပေမဲ့လည်းစစ်တပ်နဲ့ဗုဒ္ဓဘာသာရက်ခိုင်လက်နက်ကိုင်အုပ်စုကြီးဖြစ်နေတဲ့ရက်ခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အရက်သားတွေအပေါ်နောက်ထပ်ထိခိုက်တရားမှုတွေနဲ့ပြဿနာအသစ်ဖြစ်လာပါတယ
်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအနေနဲ့သူတို့ကိုသူတို့တမတ်ခေါ်ခေါ်တဲ့ရိုဟင်ဂျာဆိုတဲ့အုံလုံးသုံးခွင့်အပါဝင်လူမျိုးစုတွေနဲ့ဘာသာရေးလူနည်းစုတွေရဲ့အခွင့်အရေးကိုအကောက်အွယ်ပေးဖို့ကိုလည်းကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းပါတယ်။မြန်မာစစ်ရကတော့ဒီရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်မခံပါဘူး။ အခုဒီကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်ရန်ဟီလီဟာလည်းလာမယ့်တနင်္လာနေ့ကျလို့ရှိရင်နှုတ်အားဖြင့်အစီအစဉ်သာတင်ဖို့ရှိပါတယ်အဲ့ဒီအစီအစဉ်သားထဲမှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေနဲ့ပတ်သက်လို့ဝေဖန်ထားသလိုမြန်မာနိုင်ငံတည်းယင်းနှိမ့်နှုတ်နှံသူတွေနဲ့လူမှုမီဒီယာတွေအနေနဲ့လူခွင့်ရေးမြင့်တင်မှုကိုထောက်ခံအားပေးကြဖို့သူကတိုက်တွန်းပါတယ်။ဒါပြင်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အစုအဖွဲ့တွေဘာသာရေးအစွန်းရောက်အဖွဲ့တွေဟာ Facebook ကိုတုံးပြီးတော့အမုန်းစကားနဲ့သတင်းမှားတွေဖြန့်ချီနေစေဖြစ်တယ်လို့လည်းကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်သူ့ရဲ့အစီအစဉ်သားထဲမှာဖော်ပြပါရတယ်။မြန်မာပြည်အောင်စုဝင်ကြီးဦးကျော်တင်ကတော့ဒီရခိုင်ပြည်ပိုင်းအရေးနဲ့ဆက်ဆက်ပြီးတော့နိုင်ငံတကာကနေပြီးတော့အစိုးရရှုထောင့်ကနေပြီးတော့စိတ်ဝင်စားနေကြတာဟာစိတ်မကောင်းစရာဖြစ်တယ်လို့ဒီအခုလူခွင့်ကောင်စီရဲ့ညီလာခံအစပိုင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါရှင်။အခုမြန်မာဆန်ကိုအိန္ဒိချင်းတရုတ်နိုင်ငံကတရဝင်ဝယ်ယူဖို့ကန့်လန့်ချက်ကိုနှာစင်ရပါမယ်။မြန်မာနိုင်ငံကနေစံတန်ချိန်၄သိန်းတရားဝင်ဝယ်ယူဖို့အစိုးရချင်းသဘောတူစာချုပ် MOU ချုပ်ဆိုနိုင်အောင်တရုတ်အစိုးရဘက်ကကန့်လန့်လာတယ်လို့မြန်မာနိုင်ငံစံကုန်သည်များတင်ကပြောပါရတယ်။တရုတ်နိုင်ငံအနေနဲ့အိန္ဒိချင်းနိုင်ငံတွေကစံကိုဝယ်ယူနေရမှာမြန်မာနိုင်ငံကစံကိုလည်းတရားဝင်ဝယ်ယူဖို့မြန်မာအစိုးရဘက်ကတရုတ်နိုင်ငံကိုတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ဒီကြောင့် VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါလိမ့်ရှင်။
တရုတ်မြန်မာအစိုးရချင်းတရားဝင်သဘောတူစာချုပ် MOU ရေးထိုးပြီးမြန်မာစံတန်းချိန်၄သိန်းဝယ်ယူခြင်းနဲ့အကြောင်းတရုတ်အစိုးရပိုင်ကုမ္ပဏီတစ်ခုကနိုင်ငံသားရေးဝန်ကြီးဌာနကတဆင်မြန်မာစံကုန်သည်များအသင်းကိုစာပေးပို့လိုက်ပါတယ်။ဒီကမ်းလှမ်းချက်အပေါ်မှာအစိုးရဘက်ကသဘောထားမှတ်ချက်ကိုစောင့်ပြီးသူတို့အနေနဲ့သုံးသပ်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံစံကုန်သည်များအသင်းအထွေထွေအတွင်းရေးမှူးဦးလူမောင်မြင့်မောင်က VOE ကိုပြောပါတယ
်။ဟိုဘက်မှာရှိတဲ့အစိုးရကိုစားပြုကုမ္ပဏီတစ်ခုကချင်းကပ်လာတာပေါ့နော်။ဒါလည်းကျွန်တော်တို့ကဒါရောင်းတဲ့နဲ့မရောင်းတဲ့ဒီကုမ္ပဏီကဘယ်လောက်ဆိတ်ချရဲဆိုတော့လေကျွန်တော်တို့စဉ်းစားမဲ့အပိုင်းလေးရှိပါသေးတယ်ခင်ဗျာ။အဲ့တော့ဖြစ်လာရင်တော့အကောင်းဆုံးပေါ့အတက်နိုင်တော့စူးစမ်းနေတယ်ခင်ဗျာ။ကိုဘက်ကလည်းကန့်လန့်မလို့ MOU တော့ဒီဘက်ကိုပို့ထားတယ်ပေါ့နော်။ဆက်ဆိုင်ရာဝန်ကြီးဌာနတွေကလည်းဒါဟိုလုတ်တင်နေမလုတ်တင်ဘူးဆိုတာထိုးတင်နေမထိုးတင်ဆိုတာသူတို့သဘောထားမှတ်ချက်တွေနဲ့ကျွန်တော်တို့ပြန်ပေးပါပေါ့နော်။မြန်မာနိုင်ငံဆက်သွားသိချုပ်ကိုဝေးတဲ့ခါတည်းမှာကျွန်တော်ကဆက်ပြီးတော့ဆောင်ရွက်လို့ရမှာခင်ဗျာ
။ဖေဖော်ဝါရီလကယူနန်ပြည်နယ်မှာတပတ်ကြာလုပ်ခဲ့တဲ့တရုတ်မြန်မာစီးပွားရေးဈေးညံဖိုရမ်မှာနိုင်ငံအစိုးရနဲ့ကုန်သွယ်အသင်းတွေစံကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးတရုတ်ကဗီယက်နမ်ကနေစံတန်ချိန်၄သိန်းဝယ်မှဆိုရင်အိန္ဒိချင်းမြန်မာဘက်ကလည်း၄သိန်းဝယ်တဲ့ကြောင်းစီးပွားကုသဝန်ကြီးဌာနကတောင်းခံတဲ့အတွက်တရုတ်တန်ယုံကတဆင့်တိုက်တွန်းခဲ့ကြောင်းနိုင်ငံသားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းရေးက VOE ကိုပြောပါရယ
်ကျွန်တော်တို့စီကနေပြီးတော့စားတဲ့တော့အရင်တော့ထုတ်ခဲ့ဘူးလေ။ဟိုရန်ကုန်မှာရှိတဲ့ဟိုတရုတ်တိုင်ရုံကိုလေ။အဲ့ဒီကိုတာကိစ္စနဲ့ပတ်သက်ပြီးတော့စီကူကနေပြီးတော့ဟိုမြစ်တရခံလို့ကျွန်တော်တို့ဟိုဟာအဲ့ဒါမြစ်တရခံဆက်စပို့ထားတာရှိတယ်။ကျွန်တော်တတ်မှတ်ထားတဲ့ကိုတာအဲ့ဒါရဖို့သူတို့တောင်းခံလာတာဟုတ်ပါ။
2016မှာမြန်မာနိုင်ငံကတရုတ်ကိုခွဲတန်းစံတန်ချိန်တသိန်းတင်ပို့ဖို့အခွင့်အရေးရခဲ့ဘူးပါတယ်။မြန်မာစံတင်ပို့မှုရဲ့90%ကညွန်ကတရုတ်ပြည်ကိုမှောင်ခိုဈေးကွက်ကနေတင်ပို့နေရဖြစ်ပါတယ်။အခုလိုတရုတ်အစိုးရဘက်ကကန့်လန့်လိုက်တာဟာတရားဝင်စံတင်ပို့ဖို့ပထမခြေလှမ်းတရဖြစ်တယ်လို့မလ6ရက်ပြည်တွင်းမျိုးဝေသတင်းစာအင်္ဂလိပ်ပိုင်းအစီအစဉ်မှာဖော်ပြထားပါတယ်။အရှိအောင်အာရှမှာမြန်မာ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံတွေကစံတင်ပို့ရတဲ့နိုင်ငံတွေဖြစ်ပါတယ်။တနည်းကိုစံတန်ချိန်16တန်းကနေ18တန်းအထိတင်ပို့နေတာဖြစ်ပါတယ်။တရုတ်ကကမ္ဘာမှာစံတင်သွင်းမှုအများဆုံးနိုင်ငံဖြစ်ပြီး2016မှာပြည်ပကနေစံတန်ချိန်5တန်းတင်သွင်းခဲ့ရပါတယ်။2030လောက်မှာတရုတ်ကစံတန်ချိန်တန်း20လောက်ဝယ်ယူလိမ့်မယ်လို့လည်းခန့်မှန်းထားတာရှိပါတယ
်။ကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်တွင်းကစီးရီးပြိပခတ်တံကိုခန်းစားနေကြရတဲ့ဒေသခံတွေရဲ့အခြေအနေကိုလည်းပြောပြပေးပါမယ်။မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့တိုက်ပွဲပြင်းထန်နေစေရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းမှာဒီကနေ့မြင်းမြုပ်မိုင်းနေမိလို့အရက်သားတွေတေဆုံးဒဏ်ရာရခဲ့တာတွေရှိနေသလိုတိုက်ပွဲကြောင့်စစ်ဆောင်ဒုက္ခသည်တွေလည်းတိုးပွားလာနေပါတယ်။နှစ်ဖက်တိုက်ပွဲအတွင်းလုံခြုံမှုမရှိတဲ့အခြေအနေကြောင့်ကြေးရွာအုပ်ချုပ်ရေးမှုအားလုံးလိုလိုနှုတ်ထွက်ခဲ့တယ်လို့လည်းအုပ်ချုပ်ရေးမှုတွေကပြောပါတယ်။ VOE ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားစီရီပရိပခအကျယ်ပြလာနေတာနဲ့အမျှတေဒါတွင်းအရတားတွေပါဝင်အုပ်ချုပ်ရေးမှုတွေရဲ့လုံခြုံရေးကဲမဲ့လာနေပါတယ်။မြောက်ဦးမြို့နယ်စစ်ဘေးရှောင်တွင်နေထိုင်တဲ့အောက်ဒကန်ကြေးရွာတွင်ရွာသားသုံးဦးဟာတောထဲမှာထိမ့်ရှာသွားရင်ဒီကနေ့မွန်လွဲပိုင်းမှာမြေမြုပ်မိုင်းနှင်းမိလို့သူဦးတည်ဆုံးပြီးနှစ်ဦးတန်ရန်ရရှိသွားတယ်လို့အောက်တကန်ကျေးရွာဆစ်ဆောင်အကူညီပေးရေးဖွဲ့ဝင်ဦးဖိုးတောင်ကပြောပါတယ
်အောက်တကန်ရွာအရှိတ်တောင်တန်းမှာသူတို့ဥယင်ကိုထမ်းခွေပို့တော့ဒါနဲ့မိုင်းထိပြီးတယောက်တော့တည်တော့တယ်ဒါနဲ့နှစ်ယောက်သူကသုံးယောက်သွားတော့သူတို့ကမိုင်းကိုနမ်းမင်းတော့နဲ့ခတ်တော့ပတ်တော့တယ်လို့ပြောတယ်
တည်ဆုံးသူဦးထွန်းစိန်ဦးရဲ့အလောင်းနဲ့တန်ရန်ရသူနှူးကိုတင်ယူတိုက်နယ်ဆေးရုံမှာရှိနေတယ်လို့သူကဆိုပါတယ်မြေမြုပ်မိုင်းကိုပယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရှိသေးပါဘူး ပိုက်ပွဲဖြစ်ပွားရသေးတာကရွာသားတွေအစိုးရတပ်ဖက်ကဖမ်းဆီးခံထားရတာတွေမတရားတင်းဆက်တွေမှုပုံမှန်နဲ့ဖမ်းဆီးတရားစွဲခံရမှုတွေရှိနေတယ်လို့တမတော်သတင်းပေးဆိုပြီးချင်းချောက်ဖမ်းဆီးတပ်ဖြတ်ခံရမှုတွေလည်းရှိနေပါတယ်။လုံခြုံမှုမရှိတဲ့ဒေသတွင်းရှင်နေကြောင့်မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှုအလုံးနီးပါးဟာဒီလဆမ်းမှာတာဝန်ကနေနှုတ်ဆက်ခဲ့ကြပါတယ်။ရက်ကြီးအ
song got in ma du ye mung ji u mong mong so ne ji yo ai di ko song na ne ya ma ya wa na da ko song sin si de ji ni pho ma pa wu so bi tu wa sa pya da ne ma chin lo ye chi le u ko ko song twa de ne ya tu lo wa yu min phong wa ti ko song twa de so da wo sa pya da ba ka ma ai yu min phong wa tha de lu wa di khit da myu ne mung ne ta khan mung ne yak di won ti ti da bi ko song twa da ba ka ma
yan cha ji yu pao pin kwin ji yu yan u bin ji yu ne jao sai bin ji yu au chou yu mu le u ko ye ta phwa ka ni phan si bi ma ta ya tin set twe mu pou ma 18 tin ne ta ya swe su khe ba de au chou yu mu ru ko phan si ta ya swe su mu ne patat bi kan kwet san da pho thau twe ni ne
ma chla ta ya ni ma
nya u myu ne ka ji yu au chou yu mu 89 u ka ni ta won ka ni nout thau khe ja de lo ma chla 9 ya ni ma le au chou yu mu 11 u kha ma nout twe khe ba de akhu lo ya ji au chou yu mu ri a lo ni ba nout set twa de phit sin pho ไคหลงได้จ้องเป็ดเสร็จเนี่ยตู้ชินเตยวินเล่มัดทูพี่มาถั่วနိုင်တယ်လို့ရခိုင်ပြည်နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးသိမ်းမောင်ကမလနေ့ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖန်ဆီးထားတဲ့ကြေးရွာအုပ်ချုပ်ရေးမှူးလေးဦးကိုပြန်လှုပ်ပေးဖို့တောင်းဆိုခဲ့တယ်လို့ဦးဝီလအောင်ကပြောပါတယ် ကျွန်တော်တို့ကလည်းတရက်တပင်ကြီးရွာရဲစခန်းကသူရဲအုပ်မင်းသိန်းစိုးကပြောပါတယ်အကြောက်တော်စခန်းမှုကနေပြီးတော့ဆက်လက်ပြီးစစ်ဆေးနေတယ်သူကအမှုဖြစ်ကြပါလိမ့်တရက်ခံရလို့ဥပစောနှစ်ပတ်သက်ပြီးအမျိုးသားစစ်စဖောင်းလုပ်ငန်းတွေကိုရတတ်ဖို့ချင်းချောက်စာတွေလူမှုကွန်ရက်ဆံမျက်နှာမှာသတင်းတွေပေါ်ထွက်နေပါတယ် ဒါပြင်တမ်းပေါ်တော့လည်းရခိုင်ဖွဲ့တို့တိုက်ပွဲကြောင့်စစ်ဆောင်ရေးသွဲဟာလည်းသိုးပွားလာနေပါတယ်။တနင်္လာနေ့ကမြောက်ဦးမြို့နယ်ဖျားကြီးရွာနဲ့မော်ရွာကြားတိုက်ပွဲကြောင့်စစ်ဆောင်2950ရှိနေပြီမြောက်ဦးမြို့ပေါ်မြက်တစောင်းကြောင်၈တောင်းဖုံးကြီးကြောင်လက်ကောက်စေးဖုံးတော်ကြီးကြောင်ဖျားပေါ်ဖုံးကြီးကြောင်တို့မှာနဲ့စင်ပေါ်ကမ်းရွာမှာ သိန်းရှောင်းလေးရတယ်လို့စစ်ဆောင်အရေးပေါ်ကူညီရေးဖွဲ့တာဝန်ရှိသူကိုထွန်းလီဝင်းကပြောပါတယ်ကျွန်တော်ကမြောက်ဦးဒီမြို့ပေါ်မှာတက်တက်ကိုစခန်းခွန်းထားတဲ့နေရာမှာခဏရနဲ့90နဲ့၃ရောက်ရှိတယ်ဒါအပြင်ဒီအခြားခြားမင်းသားစုလို့အင်ဂျင်မှာတက်ခိုးနေတဲ့လူတွေရှိတယ်အဲ့ဒါတော့ကျွန်တော်တို့စရင်အတိတ်ကမရောက်ဘူးမြောက်ဦးမြို့နယ်စင်ဦးရွာခူလိုင်းရွာနေဘူးခန်းရွာရွာသားလေးရကျော်ဟာစီတီတောင ဒီမှာတော့ဒီကနေ့ကျွန်တော်တို့ကအရင်ကတည်းကပလောင်ဝမ်မြို့နယ်တွင်ဆစ်ရှောင်ဦးကြီးတောင်ချီရှိလာနေပြီဖြစ်တယ်လို့နေတိုင်းစောတောင်းရေးမှာခက်ခဲရှိနေတယ်လို့ဆစ်ရှောင်ကူညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကိုအိမ်စုံစမ်းတင်ပြသွားတာပါရှင်။တော်လာရှင်များရှင်မလာရှိရနေ့ဟာပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်ပါတယ်။အိမ်တွင်အကြံဖတ်မှုလိမ်ပိုင်းဆိုင်ရာစော်ကားမှုတွေပါဝင်အမျိုးသမီးတွေပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလိမ့်ရှိတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနဲ့လုံခြုံမှုအခြေအနေပဲရှိနေမှာရှိပါတယ်လေ။အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘ
ဘတ်ကိုပေးပို့နိုင်ပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်မတ်လ6ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆိုင်ကဏ္ဍတွေမှာတော့လူလူကျမ်းမာရေးအစီအစဉ်နဲ့အတူမြန်မာရေးသုံးသပ်ချက်မှနားဆင်ကြရမှာက
အခု2020ရေကောက်ပွဲကနေလာတဲ့အချိန်မှာဝေစီဝန်ချီရန်ဥပဒေကိုပြင်မယ်ဆိုတဲ့ကြေညာကိုတစုံတရာလူလူရတယ်ဆိုတဲ့အနေအထားမျိုးဖန်ပြီးဤလိုက်ဖို့လိုအပ်လာတယ်တကယ်တော့နှစ်တားရကြတဲ့ဆိုရင်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့အနေနဲ့တိုင်းရင်းသားပြည်နယ်တွေမှာပြည်နယ်ဝင်ကြီးချုပ်ကိုပြည်နယ်လွှတ်တော်ရဲ့မဲဆန္ဒတိုင်းခက်လက်အလားနိုင်ပေမဲ့တိုင်းရင်းသားတွေအတွက်ဘာမှအကျိုးမထူနိုင်ဘူးဆိုတဲ့လူခွင့်ရေးရှေ့နေဦးအောင်ထူးရဲ့သုံးသပ်ချက်ကိုနားဆင်ကြရမှာပါ။အဲဒီနောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုသေသေချာချာနားလည်သဘောပေါက်ပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ရင်းမကုသနိုင်တဲ့ယောဂတွေအလုံးကိုတပြိုင်တည်းကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင်
ကျောင်းယောဂ၊တွင်းလွင်တုပ်ကွေးယောဂ၊တုပ်ကွေးထက်နာယောဂနဲ့ဝမ်းပြက်ဝမ်းလျှော်ယောဂတွေဟာကုသပြန့်နှံ့နိုင်တဲ့ယောဂအမျိုးအစားတွေကယောဂတချို့ဖြစ်ပါတယ်။ပြည်သူလူထုအနေနဲ့ကုသပြန့်နှံ့နိုင်တဲ့ယောဂတွေကိုနားလည်သိရှိပြီးသတိပြုကာဝယ်ထားကြပေမယ့်ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေကိုတော့သတိပြုကာဝယ်ထားတဲ့နေရာမှာအားနည်းနေသေးတာကိုတွေ့ရပါတယ်။အများစုကတော့ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေလို့ပြောလိုက်ရင်နားဦးမလဲသိကြတာပါ။ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာဘယ်လိုယောဂအမျိုးအစားတွေဖြစ်ပါသလဲလို့မေးကြည့်တဲ့အခါပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဦးတန်းစိန်ကအခုလိုရှင်းပြပါတယ
်။ကုသနိုင်တဲ့ဗဟုတယောဂမှန်စရာလေကုသနိုင်တဲ့ယောဂပဲလို့ဒီလိုပြောလို့ရပါတယ်။အချို့ကလည်းမဟုတ်ဘူး။ယောဂတစ်ခုနဲ့တစ်ခုနဲ့ယောဂဖြစ်တာကိုလူတစ်ခုနဲ့တစ်ခုကုသနိုင်တဲ့အတွက်ကုသနိုင်တဲ့ယောဂလို့ပြောအချင်းဆက်လို့ပြီးကုသနိုင်တဲ့ယောဂမဟုတ်တဲ့မှန်တယ်ရောမကုသနိုင်တဲ့ယောဂလို့ပဲဆက်လို့ပြောလို့ရပါတယ်
။မကုသတဲ့ယောဂတွေလို့ပြောလိုက်ရင်လူတွေကယောဂတစ်ခုလို့နားလည်သွားကြပါလေ။NCD လို့ခေါ်တဲ့ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂတစ်ခုတည်းကိုဆိုလိုတာမဟုတ်ဘဲယောဂအုပ်စုကြီးတစ်ခုလုံးကိုရည်ရွယ်ပြောဆိုတာဖြစ်တယ်လို့ဒေါက်တာဦးတန်းစိန်ကပြောပါတယ
်။ဒီဆရာပြောတဲ့ထင်မှလည်းပါပါတယ်။အဓိကကလူတွေကမကုသနိုင်တဲ့ယောဂလို့ပြောရင်သူကယောဂတစ်မျိုးလို့ပဲမြင်တော့ဘာလို့ယောဂတစ်မျိုးလို့အများကြီးလို့နော်။မကုသနိုင်တဲ့ယောဂအများကြီးပဲ။ဆိုတော့ကမ္ဘာမှာဆိုလို့ရှိရင်မကုသနိုင်တဲ့ယောဂကိုသူကအများကြီးကိုသူကဆုလိုက်ဆုလိုက်တဲ့အခါမှာဒါယောဂတွေထွက်လာတယ်ဆိုတော့နမတိကတော့နှလုံးနဲ့ပတ်သက်ပြီးယောဂပေါ့နော်ကာဒီယိုဗက်စကူလာနှလုံးနဲ့တွေးကြတော့အဲတော့အများပြည်သူသိရနားလဲတာကတော့နှလုံးတွေးကြပိတ်တယ်ယောဂတွေးလို့ယောဂဒီနှစ်ခုကနမတိပေါ့နော်နမတိကတော့ဆီးကျူတွေးကြယောဂဒါလည်းပဲသူတွေကိုဒုက္ခပေးတဲ့မကုသနိုင်တဲ့အမျိုးပါ။နောက်တတိယယောဂကတော့အဆုံးနဲ့ပတ်သက်တဲ့ယောဂလေးပေါ့နော်။အဲတော့အဆုံးနဲ့ပတ်သက်တဲ့ယောဂလေးကအဓိကကတော့ဆီလိဆီယိုကြီးကလုပ်ဖြစ်တဲ့ဆီလိဆီယိုကြီးပေါ့။အဲတော့ဆီလိဆီယိုကြီးအခြေခံပြီးတော့အဆုံးနဲ့ပတ်သက်တဲ့ယောဂအဆုံးတိုင်းအသက်ရှင်နေပြီးတော့ပတ်သက်တဲ့ယောဂ။နောက်ဓမ္မလေးနေနေကတော့ဒီဆရာတော်ကုသတဲ့ယောဂကအရင်နဲ့ပတ်သက်လို့ပါအရင်သုံးဆွဲရတာများလည်းလွတ်ကြောက်မှုအတဲမှာဒုက္ခပြီးတာအတဲမှာဒုက္ခပြီးတယ်အတဲရောက်အတဲကဆက်ပြီးသိရ
ကုသပြန့်နှံ့တဲ့ယောဂတွေမှာဆိုရင်ယောဂတစ်ခုချင်းစီလိုက်ယောဂဖြစ်စေတဲ့ပုံမှားတွေဟာတသက်မမှတ်ရှိနေပြီးတစ်ခုနဲ့တစ်ခုအမျိုးအစားတူညီမှုမရှိတာကိုတွေ့ရပါတယ်ကုသပြန့်နှံ့မှုမရှိတဲ့ယောဂအုပ်စုတွေမှာတော့ယောဂဖြစ်စေတဲ့တိကျတေကြတဲ့အကြောင်းအရာတွေတသက်မမှတ်မရှိပေမဲ့ယောဂဖြစ်စေတဲ့အကြောင်းအရာအများစုကတော့တစ်ခုနဲ့တစ်ခုဆင်တူနေကြတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ကျွန်တော်ဒီ NCD ဖြစ်တဲ့ယောဂတွေရဲ့အကြောင်းအရင်းမြစ်ကအကုန်လုံးတူတူပါပဲเนาะအဲ့ထက်မှာအဓိကပါတာကဒါရက် exercise and stress ပေါ့เนาะအဲ့တော့ဒီဒါရက်ထက်မှာရက်တောက်တာဆေးတိတ်တောက်တာဆရာကအစားတောက်ထက်မှာပဲဖြစ်ထည့်သွင်းထားတာပေါ့အဲ့တော့ကျန်းမာရေးနဲ့မညီညွတ်တဲ့အစားတောက်ဒီစားတောက်ရင် NCD အဖြစ်များ နိုင်တယ်လို့နောက်စိလေးတောက်သုံးခြင်းရက်ကိုသတ်မှတ်ထားတဲ့ပမာဏတွေကြုံလုံးတောက်သုံးရင်လည်းဒီဆက်ရွယ်မကူးဆက်တတ်တဲ့ယောဂာတွေနဲ့ဆက်ဆက်မှုရှိကြအောင်ဆက်တွေ့ဆက်တာတွေအများကြီးရှိပါတယ်ခင်ဗျာဒီစိလေးနဲ့ရက်ကတော့လုံးဝမတောက်နိုင်ဘူးဘောင်းလုံးပါလေဆက်ဆက်တွေ့ချက်ပါ
နှလုံးယောဂ၊သွေးတိုးယောဂ၊ဆီးကျူသွေးကျူယောဂနဲ့ကင်ဆာယောဂတွေလိုမျိုးကုသပြန့်နှံ့မှုမရှိတဲ့ယောဂတွေကိုကြိုတင်ကာကွယ်မယ်ဆိုရင်ယောဂတစ်ခုချင်းစီကိုကြိုတင်ကာကွယ်မယ်အစားယောဂအားလုံးရဲ့ဖြစ်စေတဲ့အကြောင်းအရာတွေကိုစုပေါင်းပြီးကြိုတင်ကာကွယ်ထားလို့ရပါတယ်ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေကိုဘယ်လိုကြိုတင်ကာကွယ်ထားသင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဆရာကယောဂတစ်ခုချင်းသွားမယ်ဆိုမှကုသတတ်တဲ့ယောဂတွေအားလုံးရဲ့ဖြစ်စေတဲ့အကြောင်းအရာအတူတူပဲဖြစ်တဲ့အတွက်ကျမ်းမာနော်ဒီနေ့ပြင်ပြင်ကျုပ်ပြည့်စုံတဲ့အစားအသောက်မှုပုံစံကြီးစားသုံးကြဖို့လေအဲ့ဒါကိုလည်းလှူရှာနော်လေ့ကျင့်တမ်းလေးတွေတို့ကိုရေတို့ကိုဇာတ်လို့၄ကျင့်လှူရှာသွားလာတယ်ကိုလည်းလှူရှာမှုတွေချက်ပေးဖို့ရေစစ်ပြည်ကိုရှော့ချခြင်းအပြင်ဒီ NCD ပါနော်အခုဖြစ်ကြမ်းများလည်းမဟုတ်ဆက်နိုင်တဲ့ယောဂတွေအားလုံးကိုကာကွယ်ရရောက်ပါတယ်ဒီဆရာပြောချင်ပါတယ်ဒါကြောင့်ဒူးချင်းနေနဲ့ဒီကျမ်းမာရဲ့အစားအသောက်စားသုံးမှုကိုလည်းလှူရှာလုပ်ဖို့လေစစ်ပြည်ကိုရှော့ချဖို့အတွက်ဒီနေ့ဒီနေရာနေ့ချက်ပေးပ
ါကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုတိတိချာချာနားလည်သဘောပေါက်ပြီးကျမရင်းနဲ့ညီညွတ်အောင်နေထိုင်စားတော့ရင်မကုဆတ်နိုင်တဲ့ယောဂတွေအားလုံးကိုတပြိုင်တည်းကျွတ်တင်ကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ဆက်လို့ပ
ါတတတန်ဆတ်တင်ဆက်ပေးနေတဲ့လူလူကျမရေးအစီအစဉ်ဖြစ်ပါလေရှင
်တော်တော်ရှင်ရှင်မတ်လရှိရင်ဤဟာပြည်ပြည်ဆိုင်ရာညွတ်ညင်းများနေဖြစ်ပါတယ်။အိမ်တွင်အကျန်းဖက်မှု၊လိင်ပိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေးရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လူကျုံမှုအခြေအနေဘယ်လိုရှိနေပါသလဲ။အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုပြည်ပြည်ဆိုင်ရာညွတ်သမီးများနေ့အထူးစီစဉ်ဖြစ် VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိမိရလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။လာမယ့်စနေညတရက်လေးတိုင်းမှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့အနေနဲ့တိုင်းရင်းသားပြည်နယ်တွေမှာပြည်နယ်ဝန်ကြီးချုပ်ကိုပြည်နယ်လွှတ်တော်ရဲ့မဲဆန္ဒအတိုင်းခတ်အံ့လာနိုင်ပေမဲ့တိုင်းရင်းသားတွေအတွက်ဘာမှအကျိုးမထူးနိုင်ဘူးလို့ဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူဦးအောင်ထူးကသုံးသပ်ပါရစေ။လက်ရှိဖွဲ့စည်းပုံကိုပြည်တိုင်းပြည်ငြိမ်းချမ်းရေးတိုးတက်စေမဲ့ဖွဲ့စည်းပုံနဲ့အစားထိုးနိုင်ရေးအတွက်လူမှုလှုပ်ရှားမှုနည်းနဲ့သာဖြစ်နိုင်မယ်လို့လည်းဆိုပါတယ်။လူခွင့်ရေးရှင်နေဦးအောင်ထူးနဲ့ဦးကျော်စံသာကဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ကျောင်းသူခင်ဗျာအခုမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုတော့ပြောဆိုကြိုးပမ်းချက်တွေအတော်လေးကြားနေရပါတယ်ပထမဆုံးအကြမ်းရင်းသိနေတာကဒီလူပြောဆိုကြိုးပမ်းချက်တွေကြားလာတော့ဦးအောင်ထူးရဲ့တုံ့ပြန်မှုပေါ့လေဘလို့အကောင့်မြင်တဲ့သဘောထားနဲ့တုံ့ပြန်မိပါသလဲအလကားပါကွာဆိုပြီးတော့များတုံ့ပြန်မိပါလားအဲ့ဒါကိုအကျဉ်းသိကြည့်ပါအ
ဲယူယူရတားစကားနဲ့ပြောရင်တော့အဲ့ဒီအတိုင်းပြောမှာပဲအားကြောင့်လဲဆိုတော့ဒေါန်ဆန်းစုကြည်လွတ်တော်ရဲ့ရောက်တာ6နှစ်လောက်ရှိသွားပြီဝေစီကိုပြင်မယ်လို့ဒီဟောများစွာဒီဘက်နဲ့လွတ်တော်ထဲမှာလဲဂျူပန်နဲ့လွတ်တော်ပြင်ပမှာလဲဂျူပန်နဲ့လက်မှတ်ထိုးတာလေ9000ကျော်ရနေပြီမဖြစ်ဘူးအမှန်တရားကြီးကြီးကနိုင်ငံတကာပြည်မှုကြီးကြီးကျူးလွန်တဲ့အရှင်ကိုရောက်ပြီးတော့လူသမကပြည့်လက်ရှာကူရင်းမရှင်ကဒီစစ်ကောင်းတိုင်းကိုရေးယူဖို့လိုအပ်တယ်လို့တင်သွင်းတဲ့အရှင်အတီကိုဒေါန်ဆန်းစုကြည်ကစစ်ကောင်းတိုင်းနဲ့ရှိပါမမရက်ပြီးပါကွယ်ပြီးတဲ့အရှင်မျိုးလှုပ်လာခဲ့တော့ညာလေပဲဘာမှဖြစ်မလာဘူးဖြစ်မလာတော့အခု2020ရွေးကောက်ပွဲကနီးလာတဲ့အချိန်မှာခွေးစုံချီအောင်ဥပဒေကိုပြင်မယ်ဆိုတဲ့ကတိကိုတစုံတရာလူလူရတယ်ဆိုတဲ့အနေအထားမျိုးဖန်ပြီးပြေးလိုက်ဖို့လိုအပ်လာတယ်။တကယ်တော့နှစ်တာရကြားတဲ့ဆိုးရိုးကြားတဲ့ဘယ်ဖွဲ့စည်းပုံပြောင်းရန်ကြိုးပမ်းပြင်ပြီးတော့မဟုတ်ဘူး။သူတို့ရေးမှန်လာလို့တဲ့ပြောင်းရန်ကြိုးပမ်းရ။အ
ဲ့မှာအဓိကကြားတဲ့ကျွန်တော်တို့နားလည်လောက်ပြောရင်ပေါ့လေစစ်တပ်က25ရာခိုင်နှုန်းယူထားတဲ့ကိစ္စဥပဒေပြုဖွဲ့စည်းမှာနောက်ဒုညီဌာနသုံးခုထုတ်ကင်ထားတဲ့ကိစ္စ နောက်တစ်ခုကတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေရဲ့ပြည်နယ်တွေမှာဥချုပ်ရေးအာဏာ executive power ကိုပြည်နယ်တွင်းကအမတ်တွေရဲ့ဆန္ဒနဲ့ဘ ഹു NLD ရဲ့ဆန္ဒအတိုင်းခန့်အပ်တဲ့စရကိစ္စတွေလို့ကျွန်တော်ထင်ပါတယ်အဲ့ဒီထဲမှာတိုင်းရင်းသားအရေးနဲ့ပတ်သက်လို့ကလုံးဝမဖြစ်နိုင်ဘူးလားခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်တက်ကလည်းပဲသဘောတူမယ်ဆိုတဲ့လေသံထပ်ပါတယ်
ဘုရားတော်ဆုံးပြတဲ့မှာပုဂ္ဂိုလ်နေရာ67အဲ့ဒါကတိုင်းရင်းသားရေးနဲ့ဆိုင်တာလေအဲ့ဒီလိုပြောင်းလဲချက်မျိုးကိုပြင်ကောင်းပြင်ပေးနိုင်တယ်ပြင်ကောင်းပြင်ပေးလိုက်နိုင်တော့ညာလည်းပဲတိုင်းရင်းသားတွေကကိုယ့်ပြည်နယ်မှာကိုယ့်ရဲ့လူမျိုးကိုကိုစားပြုတဲ့ဉာဏ်ဥဒ္ဓရဖြစ်လာတော့နိုင်တော့ညာလည်းပဲဒီအနှစ်သာရကျတော့ဘာမှတူတက်လာမှာမဟုတ်ဘူးဘာကြောင့်လဲဆိုတော့ဆယ်တွေပြည်တော်စုပုံစံတော်ကိုကြွားတဲ့အခါမှာဒီကရင်းကံကြာဆုံးကတရားရှင်တရားရှင်ကလွတ်လပ်ပေးမလိုက်ထင်းချက်ပြီးတော့အင်မတန် powerful အားကောင်းတဲ့တရားရှင်ဖြစ်ရတယ်။ဒီနောက်ကြီးဖွဲ့စည်းပုံချီရန်ဥပဒေအောက်မှာဘယ်တော့မှဖြစ်နိုင်ဘူး။ဒါကြောင့်လည်းစစ်ဘက်ဆိုင်ရာတရားရှင်ကရှင်းတိုင်တရားရှင်ဖြစ်နေ separate existence ဖြစ်နေ။ဒါကြောင့်စစ်ဘက်ဆိုင်ရာတရားရှင်ကိုလုံးဝဖြုတ်ယူဖြစ်နေဘယ်တော့မှရှင်းမနေတဲ့ယူအောင်မတော်နိုင်ဘူ
း။ဆိုတော့အခုဖွဲ့စည်းပုံထဲမှာတရားရှင်ကြီးဟာတကယ် separation of power ပြတ်ပြတ်သားသားပြတ်ထမ်းမထားရဘူးဆိုတဲ့သဘောလားခင်ဗျာ
ရပ်သက်ဆိုင်ရာတရားစီရင်ကိုအဲ့လိုပြတ်ထမ်းမထားတဲ့အပြင်အရှင်ပြိုင်တည်ရှိနေတဲ့စစ်ဘက်ဆိုင်ရာခွင့်ရုံးဟာအိကိုစိုးွားတယ်စိုးွားလုံးဝကြီးတယ်ဒီကမ္ဘာလုံးကဘယ်နိုင်ငံမှမရှိဘူးအဲ့ဒီအောက်မှာဘာမှလုပ်လို့မရဘူးဘာတက်တရံတက်လာတက်လာစစ်တပ်ကျူးလွန်တဲ့ကိစ္စတွေဘာမှရည်လို့မရဘူးအဲ့တော့ကုပြည်နယ်မှာကုအမတ်ကဟလာပြည်နယ်ဝန်ကြီးချုပ်ဖြစ်သွားလို့ညာလေပဲပြည်နယ်ဝန်ကြီးချုပ်မှာဘာအာဏာမှမရှိဘူး။ဘာကြောင့်လဲဆိုတော့ပြည်နယ်ကုန်ကြွေးလုတော့မယ်ဆိုရင်ငွေလိုတယ်လေကွာ။ငွေဘယ်ရစီစဉ်လာမလဲ။အဲ့ဒီငွေကြီးစီမံခံရမှုကိုယ့်အနေနဲ့ကိုပြည်နယ်မှာလေပတ်နိုင်တဲ့နေသားမရှိဘူး။ဥပမာဆိုကြပါစို့ကွာ။ကြောက်ထွက်တဲ့ပြည်နယ်မှာကြောက်ကြရလာတဲ့ဘာသာငွေကြီးကိုသူ့ပြည်နယ်မှာသူပြည်မှာခံရပိုင်မှာမရှိဘူး။အဲ့တော့ဘဟုဘလောက်ပေးရမယ်ဒီလိုမျိုးအဲ့ဆိုရင်တော့ပြည်နယ်မှာစီမံခန့်မှန်းပိုင်ခွင့်ရှိသေးတယ်။ပြီးတော့ကြောက်ပတ်တဲ့ပြည်နယ်မှာကျတော့ကြောက်သွေးခွင့်ပေးထားတယ်။ကြောက်ကဝင်လာတဲ့ဝင်ငွေအကုန်လုံးကိုတော့ဘူကစီမံခန့်မှန်းယူထားတယ်။ဘယ်လိုလုပ်ပြီးဒီပြည်နယ်တိုးတက်မလဲ။ဒီပြည်နယ်မှာဘာဝင်ငွေရှိမလဲ။ဒီလိုအခြေအနေမျိုးအောက်မှာခုမှ960တလောက်ကိုပြင်ပေးလိုက်ရုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူ
း။နောက်တစ်ခုကအဲ့စစ်တပ်ကလွှမ်းမိုးနေတဲ့ကိစ္စဆိုတော့ပြည်နယ်ဒီရဲ့စီဝါရေးစီမံခန့်ခွဲခွင့်သူတို့ပြည်နယ်ထွက်သရံဇာတာအပေါ်မှာသူတို့ရဲ့ဩဇာတစုံတရာအတိုင်းအတာရှိသူတို့ရပိုင်ခွင့်တွေတော့မှမပြင်နိုင်ဘူးဆိုရင်စစ်တပ်ကပုတ်ကင်ထားတဲ့ဆိုရဲကိစ္စတွေနဲ့ကြတော့ပိုးပြီးတော့ခက်ခဲမဲ့သဘောရှိနေပါဘောခင်ဗျာ
အိကုခက်ခဲတာပေါ့အဓိကဘာကြောင့်ခက်ခဲလဲရာကိစ္စအားလုံးကကာလုံနဲ့တည်းမှာရှိရေတော့ကာလုံကအလိုက်အတွက်ကိုချုပ်ကင်ထားရတာပဲကာလုံကသူကြီးရဲ့တည်းဘယ်တော့မှဘာမှလုပ်လို့မရဘူး။ဒေါ်ဆက်စုကြည်တော့တိတိဘာမှလုပ်လို့မရဘူး။အဲ့တော့သူ့ကိုဟာလာဒီနိုင်ငံကြီးဆိုင်ရာတရားရုံးတွေကယူဆောင်ခြင်းမှကာကွယ်ပေးထားတဲ့အတွက်စုလက်ပြန်ပြီးရဲ့အနေနဲ့အဲ့လိုပိုးမမျိုးလေးတချို့ကိုပြင်ပြီးကောင်းပြင်ပြီးနိုင်တယ်။အဲ့တော့အဲ့လိုပြင်ပြီးလိုက်ပြီးအဲ့ဒါလက်ခံရင်ဆက်သွားနေတဲ့ကလပ်ပတ်လုံးတော့ပြည်အနာရှင်စနစ်ဆက်လက်သဆိုးရှိနေပြီးတော့ပြည်ကျုံစွာဆက်ကင်းနေဦးမှာပါဗျာ။အ
ဲ့တော့ဒီဖွဲ့စည်းပုံတစ်ခုလုံးကဟိုတစားဒီစားပြင်းနေုံနဲ့မဖြစ်ပြန်တဲ့တကယ်နေလို့မရတဲ့အင်အိုကြီးတို့ပဲလုံအောင်ဆွဲဖြူပြီးတော့အစ်ပြန်ဆောင်မဲ့တော့ဖြစ်နေပါဗျာ
။အာသိရှင်းတော့ဗျာအဲ့တိုင်းဥက္ကဋ္ဌကြိုးခဲ့တာပဲ။ဥက္ကဋ္ဌကြိုးခဲ့သိရှင်းတာပဲ။ကျွန်တော်လည်းအဲ့တိုင်းကြိုးခဲ့တာကြာရည်ရ။တက်သွားလေးတိုင်းကြီးနေပူဆိုးလေးလူတွေရှင်းရင်းနဲ့လေးစေတနာဘောင်းစုံတက်လေးတကယ်ဘောင်းစုံတက်လေးအခုကြည့်လေခင်ဗျာအသေးပင်မှမရှိပဲ။ဒီရခိုင်ပြည်နယ်မှာဒီလောက်တောင်စစ်ပွဲတွေချိန်ပြီးတိုင်းမဒီမြင်ဖြစ်နေတဲ့ကိစ္စကြီးမှာ investment ဒီလာလုံးကြပါဆိုပြီးတော့ဒေါ်ဆန်းစုကြည်ကဖိတ်ခေါ်တယ်ဆရာဆန်းကြီးဆိုတာဘလောက်ပြန်သဘောမကျတဲ့စဉ်းစားကြည့်တာပါ။ငင်းချင်းရောမလုံနိုင်သေးနဲ့ဘယ်တော့မှတူတက်ဝင်မရနိုင်ဘူ
း။နောက်တစ်ခုကဖွဲ့စည်းပုံပြင်ဆင်ရေးအသိခက်အောင်လုပ်ထားတယ်ပေါ့လေလွှတ်တော်မှာမဲစနေနေသွားမယ်ဆိုရင်ဒါပေမဲ့လူလူဆန္ဒခိုင်ပွဲလုပ်ပြီးတော့ဒီဟာကိုရုပ်သိမ်းနိုင်တယ်ဘာညာဆိုတဲ့အလားအလာတစ်ခုလည်းထောက်ပြကြရရှိရတဲ့ဥပဒေပညာရှင်တွေကဆိုတော့အဲ့ဒီကောင်ထိလုံမဲ့အခြေအနေရောဗမာပြည်မှာပြေးပါမလားဗျာ
လူလူဆန္ဒခိုင်ဝဲနေတော့ယူသိမ်းမှုတော့မဖြစ်ဘူးလူလူရှာမှုနဲ့ယူသိမ်းမှမရဘူး လူစနန်းခိုင်ကလုခွင့်ပြီးပါဘူးမဟုတ်ဘူ
းလူလူလှုပ်ရှားမှုကိုတော့စစ်တပ်ဘက်ကခွင့်ပြုပါမလားဆိုတာလေမေးစရာဖြစ်လာတာပေါ့
ဖြစ်လာတယ်သူတို့လည်းပဲသူ့အဖွဲ့အစည်းအပြောင်းလဲဖြစ်တာဟာအာဏာရှင်ကြီးအလိုကျနေဖြစ်တော့တာမဟုတ်ပါဘူးအာဏာရှင်ကြီးရဲ့အလိုဆန္ဒကိုဆန့်ကျင်ပြီးဖြစ်သွားခဲ့ကြတာလေအဲ့လိုကျွန်တော်တို့စဉ်းစားမှာဖြစ်ပါတယ
်နောက်တစ်ခုကျွန်တော်နမူနာနှိုင်းရှင်ပြီးတော့လူတွေတော်များများနှိုင်းရှင်ပြောရတယ်ဒီစစ်တပ်ရဲ့ကြီးစိုးမှုကနေပြီးတော့တဖြည်းဖြည်းဒီမိုကရေစီအသွင်ပြောင်းသွားတဲ့အထက်မှာအင်ဒိုနီးရှားနမူနာနဲ့နှိုင်းရှင်ပြီးပြောရတာလည်းသိရပါတယ်ဆိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထူးကဘယ်လိုနှိုင်းရှင်သုံးသပ်လုပ်ရလဲ
အင်ဒိုနီးရှားနမူနာကလူအဖွဲ့အစည်းအခြေခံပြောင်းသွားတာအင်ဒိုနီးရှားမှာအဓိကမီဒီယာတွေစီးနင်းမှုတွေတက်လာတဲ့အခါမီဒီယာတွေဘက်ကဝိုင်းရက်ကြတယ်အဲ့အင်ဒိုနီးရှားလီဂယ်ဖောင်ဒေးရှင်းဆိုတာရှိရယ်နောက်ကအများကြီးဘယ်ကင်ပြလိုက်တယ်ဒီပရက်ရှာနဲ့အင်ဒိုနီးရှားပြောင်းသွားတာယူရိုပြောင်းသွားတာမဟုတ်ဘူးအနာရှင်ကစူဝတူကသဘောကျလို့အဲဒါကြီးနောက်ဆုတ်ပြီးတော့မဟုတ်ဘူးလူတို့ကတိုက်ပြီးတော့ယူလိုက်တာဖြစ်တယ
်မြန်မာပြည်မှာလည်း68တုန်းကတော့တိုက်ခတ်ရတာပဲနောက်ပြီးတော့မီဒီယာမြန်မာပြည်ကမီဒီယာကရောအင်ဒိုနီးရှားမီဒီယာနဲ့ပဲလို့ကွဲလွက်နေလို့ခင်ဗျပြည်တွင်းမီဒီယာကိုပြောတာလားနိုင်ငံတကာမီဒီယာကိုပြောတာလားမသိဘူး
ဒီမီဒီယာလေ
အ
ဲဒီမှာမီဒီယာကြီးပြဿနာတက်သွားတဲ့အခါကျတော့မီဒီယာကြီးဘက်ကလူလူရက်တယ်။နောက်ပြီးတော့ဒီဥပဒေဖွဲ့စည်းရေးရက်ပြီးတော့လူလူလှုပ်ရှားမှုဖြစ်သွားတယ်။အဲဒီမှာအဓိကကြောင်းလဲဖြစ်သွားတာလေ
။ဆိုတော့နောက်ဆုံးအနေနဲ့မြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းလဲရင်တိုင်းပြည်တိုးတက်စရာဆေးတိုးစရာဘာမှလမ်းမရှိဘူးဆိုတော့ဖွဲ့စည်းပုံပြောင်းလဲနိုင်မဲ့အစ်င်လျော်ဆုံးလူလူရဲ့သက်မစဒီဝဲနဲ့ပြောင်းလဲနိုင်မဲ့ညီတော်ရှိပါသေးရလား
ရှိတော့ဗျာဒီအခုပြီးလာတဲ့အချိန်ကြီးကံပြီးတော့ပထမတစ်ချက်ချက်က2008ဖွဲ့စည်းပုံအခြေခံဥပဒေရှိနေတဲ့ကာလပတ်လို့ငါတို့ဘဝကိုငါတို့ပြည်အောင်စုတစ်ခုဘဝကိုဘယ်တော့မကောင်းဘူးဆိုတော့ကျင်းရှင်းနားလည်လက်ခံဖို့လိုပါတယ်ဒုတိယချက်ကပူလူချင်းနဲ့စရေပြောင်းဖွဲ့စည်းပုံကပါလေကိုပြည်နယ်လူချင်းနဲ့ပြည်နယ်ဖွဲ့စည်းပုံခြေခံဥပဒေအရပါလေအဲဒီဖွဲ့စည်းပုံခြေခံဥပဒေကိုကိုယ့်ဟုပြင်ဆင်ရေးဆွဲလူချောင်းကိုအားကောင်းပေါ်လာကြည့်တမ်းပါနိုင်ငံတကာကြည့်မနေပါပြောင်းလဲဖြစ်လာပါပ
ါဒါမဲ့ဒါပြောင်းလဲမှကိုပြည်တော်စုကောင်းမယ်တိုင်းပြည်ကောင်းမယ်ကိုယ့်အတွက်လည်းအကျိုးရှိမယ်ဆိုတဲ့အသိမျိုးအထူးသဖြင့်ဒီစစ်တပ်ဘက်ကဒီလိုအသိမျိုးဝင်လာဖို့တော့အရေးကြီးတာပေါ့အဲ့ဒါကဖြစ်နိုင်ပါမလားအခုတိကတော့ဝင်လာဖို့မရသေးဘူးဆိုတဲ့သဘောပေါ့အဲ့ဒီမျိုးစစ်တပ်ဘက်မှာ
တကယ်တကယ်ကြတော့အခုအချိန်နဲ့ဒီကိုဒေါန်ဆန်းစုကြည်ကပြောရင်မကောင်းပါဘူး။ဒါပေမဲ့တိုင်းပြည်နာလောကကြီးလို့ပြောတာပါ။ရှေ့အာဏာရှင်တွေကိုကာကွယ်ပေးနေသေးလို့ပါ။အဲ့ဒီတစ်ချက်ကရှေ့မှာတတ်ပြီးတော့ဖန်နေလို့ပါ။အဲ့ဒီအချိန်နဲ့ကြီးတာမရှိတော့ဘူးဆိုရင်စစ်တပ်ရဲ့အာဏာတည်ငြိမ်ရေးကမျိုးလုံးထုတ်เสียများစွာရှိလာတာပါ
။ဆလောက်ကျန်မှာတော့ဒေါန်ဆန်းစုကြည်နေရာမှာအစားထိုးမဲ့လူကအတော်လေးရှာတယ်လို့တော်တော်များများကဆုံးသတ်ကြပါတယ်။ဥောင်ထူးပဲလို့သဘောလိုက်ကြတာဝေးရော
။အဲ့ဒီအတွေးခေါ်အဝမှားနေတာလား။ကျွန်တော်တို့တိုင်းပြည်သွားမယ်လားညောသူရဲကောင်းဝါတာမဟုတ်ဘူး။မှန်ကန်တဲ့ဥပ္ပဝေစီတစ်ခုမှရှိတဲ့ရှိရတဲ့စနစ်ကောင်းတဲ့ဝစီဝအခြေခံဥပဒေကောင်းတရက်ကိုရှာဖွေရမှာဖြစ်တယ်။လူကောင်းလူတော်ကဒုတိယနောက်ကလိုက်မှာဖြစ်တယ်။အဲ့တော့စနစ်ကောင်းအောင်မှာလူကောင်းတွေပေါ်လာမယ်။ဒီလိုစဉ်းစားဖို့လိုပါတယ်။
တော်ရရှိမှာခင်ဗျာကြားရတာကတော့ဖွဲ့စည်းပုံခြေရန်ဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့အဆိုးရွားဆုံးနဲ့အခက်အခဲဆုံးအခြေအနေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အခြေအနေရရကိုထဲထဲဝင်ဝင်နဲ့အလားအလာဘယ်လိုရှိနိုင်လဲဆိုအောင်နားလည်သဘောပေါက်နိုင်ဖို့အတွက်တင်ပြလာရတာဖြစ်ပါတယ်လို့ပြောကြရင်ဒီတစ်ပတ်အစီအစဉ်ကိုဒီမှာရင်ညီကုန်းချုပ်လိုက်ပါခင်ဗျာကျေးဇူးတင်ပါတယ်
ဥကြဆန်သားရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနေ့ခင်းမှနားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြနေပါလိမ့်ရှင်
ပါပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စပိန်နိုင်ငံမက်ဒရစ်မြို့မှာကစားခဲ့တဲ့စပိန်လာလီဂါအမှတ်ပေးဘောလုံးပွဲမှာတော့ဘာစလိုနာက Real Madrid ကိုနိုင်သွားပါတယ်ကဘာကျော်ဘောလုံးသမား David Beckham ကိုဂုဏ်ပြုတဲ့ရုပ်ထုကိုတော့ LA Galaxy အသင်းကပြီးခဲ့တဲ့စနေနေ့မှာ ဖွင့်လှစ်ပြသလိုက်ပါတယ်ရိုဂျာဖက်ဒရာကတော့ဒူဘိုင်ဂျူတီဖရီချန်ပီယံရှစ်တန်းနဲ့ပြိုင်ပွဲမှာဘိုးဆွဲပြီးတော့ ATP ချန်ပီယံဆုကိုအကြိမ်တရာမြောက်ရသွားပြီဖြစ်ပါတယ်ဒီလိုတစ်ပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာပင်လာဒီကာမှာလူစိတ်ဝင်စားဆုံးနဲ့အရေးပါဆုံးပွဲလို့ဆိုရမယ့် Real Madrid နဲ့ Barcelona တို့ရဲ့ El Clasico ကိုတော့ Madrid မြို့မှာစနေနေ့ကကစားခဲ့ပါတယ်။ဒါဟာ၄ရက်အတွင်းမှာဒီနှစ်သင်းဒုတိယကြိမ်တွေ့ကြတာပါ။ပြီးခဲ့ပုံတစ်ခုနေ့က Spain ရှုံးထွက်ပလာ Semi Final ဒုတိယအချက်မှာလည်းတွေ့ခဲ့ကြပြီးတော့အိမ်တုန်းကတော့ Barcelona က3ဂိုးကိုမရှိနဲ့နိုင်ထားတာပါ။ဒါကြောင့်ဒီပွဲကတော့ Real Madrid အသင်းအတွက်မကြေပွဲပြန်နွှဲပြီးတော့ရှုံးကျွေးဆက်ဖို့အခွင့်အရေးလို့ပြောရမှာပါ။ဒါပေမဲ့လည်းတကယ်တမ်းကစားတဲ့အခါမှာတော့ဘာစလိုနာအသင်းကပဲတကူကိုမရှိနဲ့နိုင်တော့ခဲ့ပါတယ်။ဘာစလိုနာအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ခရိုရှားခွင့်လယ်လူ Ivan Rakitic က26နှစ်မှာသွင်းပေးခဲ့တာဖြစ်ပါတယ်။ဘာစလိုနာဟာဒီပွဲနိုင်လိုက်တဲ့အတွက်26ပွဲအပြီးမှာအမှတ်60နဲ့ဇယားထိတ်ကနေဥဆောင်နေသလိုတတိယနေရာက Real ကို7မှတ်ဖြတ်ထားပြီးတော့ချန်ပီယံဖြစ်ဖို့လည်းပို့ပြီးတော့နှိစက်လာနေပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီတစ်ပတ်မှာအရေးပါတဲ့ပွဲစဉ်တချို့ကိုကစားခဲ့ပြီးတော့အပြောင်းလဲတချို့လည်းဖြစ်ခဲ့ပါတယ်။စနေနေ့ကတော့ဝမ်ဘလီမှာတော့တော်တနမ်နဲ့အာဆနယ်တို့ရဲ့လန်ဒန်မြောက်ပိုင်းဒါဘီကိုကစားခဲ့ပြီးတော့တစ်ဖက်တစ်ဂိုးစီနဲ့ပွဲပြီးသွားခဲ့ပါတယ်။အာဆနယ်ကရမ်ဇီဂိုးရင်သွင်းတာကိုဟယ်ရီကိန်းကပယ်နယ်တီကနေပြန်ချီလို့တဂိုးစီတည်ရဖြစ်နေချိန်ပွဲပြီးကနေမှအာဆနယ်ကပယ်နယ်တီရခဲ့ပေမဲ့အိုဘာမီယန်ကန်နာကိုစပါကိုသမားလော်ရက်စ်ကာကွယ်သွားလို့တဂိုးစီနဲ့ပြီးသွားပြီးတော့အာဆနယ်အတွက်အဖိုးရန်၃မှတ်နဲ့နာသွားခဲ့ပါတယ်။အဇလဟာဒီဘက်တီးကြသွားလို့စပါကိုအမိလိုက်နိုင်ဖို့ခွင့်ရတခုလက်လွတ်ခဲ့ရတဲ့အပြင်ဒီဘက်မှာမန်ချက်စတာယူနိုက်တက်ကလည်းဆောက်သမ်တန်ကိုအကျိတ်နဲ့ကစားပြီး3ဂိုး2ဂိုးနဲ့နိုင်လိုက်လို့မန်ယူကအဆင့်၄ကိုတက်လာပြီးတော့အာဆနယ်ကအဆင့်၅နေရာကိုရောက်သွားခဲ့ပါတယ်ဒီဘက်မှာမန်စီးတီးကလည်းဘုံမောက်ကိုတကူကိုမရှိနဲ့နိုင်ပြီးတော့လီဗာပူးကအက်ဗတန်နဲ့ဂိုးမရှိတီးကြသွားတာကြောင့်မန်စီးတီးက81မှတ်နဲ့ဇယားထိတ်ကိုတက်လာပြီးတော့လီဗာပူးကအဆင့်၄ဖြစ်သွားပါတယ်ခင်ဗျာပရီးမီးယားလိဂ်တန်းစွန်းဆုံးမှာရောက်နေတဲ့ဖိုလမ်အသင်းကတော့နီဗျာကလောဒီယိုရေနီယာရီကိုနီဗျာဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ပြီးခဲ့တဲ့သတင်းဘက်ကဆောက်သမ်တန်ကို2ဂိုးကုန်ရှိနဲ့ရှုံးပြီးတဲ့နောက်ဖိုလမ်မှာအဆင့်19မှာရောက်နေတဲ့အတွက်အခုလိုထုတ်ပယ်လိုက်တာပါ။ဖိုလမ်ကရေနီယာရီကိုပြီးခဲ့တဲ့နိုဝင်ဘာလမှာနီဗျာဖြစ်ခန့်ခဲ့ပြီးတော့အဲ့နောက်ရပောင်106ရက်အကြာမှာထုတ်ပယ်လိုက်တာပါ။သူနေရာမှာတော့အသင်းရဲ့နီဗျာတူဖြစ်တဲ့စကော့ဘာကာကိုယာယီနီဗျာဖြစ်နဲ့ခန့်လိုက်ပါတယ်။ဖိုလမ်အသင်းအနေနဲ့တန်းစင်းဆုံးကနေလွတ်မြောက်နိုင်မှုကတော့အတော်လေးကိုရုန်းကန်ရမယ့်အနေအထားမှာရှိနေပါတယ်ခင်ဗျာ။အင်္ဂလန်သင်းကောင်းဆောင်ဟောင်းဒေးဗစ်ဘက်ခမ်ကတော့အမေရိကန်မေဂျာလိဘောလုံးသမိုင်းမှာပထမဆုံးရုပ်တုထုပြီးတော့ဂုဏ်မှုခံရတဲ့ဘောလုံးသမားဖြစ်လာခဲ့ပါပြီ။ LA Galaxy အသင်းကဒေးဗစ်ဘက်ခမ်ကိုဂုဏ်ပြုတဲ့အနေနဲ့ LA Galaxy ကိုရဲ့အပြင်ဘက်မှာသူ့ရဲ့ရုပ်တုကိုထုလုပ်ပြီးတော့မန်စတာနေရနေ့ကဖွင့်လှစ်ပြသခဲ့ပါတယ်။အမေရိကန်မေဂျာလိဘောလုံးလောကမှာဒေးဗစ်ဘက်ခမ်စွမ်းဆောင်ပေးခဲ့တာတွေကိုဂုဏ်ပြုတဲ့အနေနဲ့အခုလိုဂုဏ်ပြုလိုက်တာလည်းဖြစ်ပါတယ်သူ့ကိုဂုဏ်ပြုခဲ့ရတဲ့ပတ်သက်ပြီးတော့ David Beckham ပြောတာကတော့
Our city, our home from day one when myself
ဒါကကျွန်တော်တို့ရဲ့မြို့ကျွန်တော်တို့ရဲ့အိမ်ပါပဲဒီမြို့ကိုပထမဆုံးရောက်ခြင်းတည်းမှာပဲကျွန်တော်ရော Victoria ရောခလေးတွေပါကိုယ့်အိမ်ကိုယ့်ရာကိုယ့်မြို့ကိုရောက်တယ်လို့ခံစားရပြီးအဲ့ဒီအတွက်လည်းအမြဲတမ်းကျေးဇူးတင်ပါတယ်တိတ်မကြတော့တဲ့ဒီနေ့တစ်ချိန်ချိန်မှာကျွန်တော်ကလေးတွေဒီကိုလာပြီးသူတို့အဖေအကြောင်းကျွန်တော်တို့ဒီမှာရခဲ့တဲ့အောင်မြင်မှုတွေတွေ့ကြမှာပါအဲ့ဒီအတွက်ကျွန်တော်ကျေးဇူးတင်ပါတယ်ကျွန်တော်ကလေးတွေပြီးတော့သူတို့ရဲ့ကလေးတွေဒီကိုလာပြီးဒါကငါတို့အဖေဒါကငါတို့အဖိုးလို့ပြောပြီးဂုဏ်ယူကြမှာပါအဲ့ဒီအတွက်ကျေးဇူးတင်ပါတယ
်ဒေးဗက်ခမ်းဟာ2008ခုနှစ်မှာ LA Galaxy အသင်းကိုပြောင်းလာခဲ့ပြီးတော့ပြောင်းလာပြီးတဲ့နောက်ပိုင်းမှာဥရောပကနာမည်ကြီးကစားသမားတချို့လည်း American Major League ကိုပြောင်းလာနေကြတာဖြစ်ပါတယ်ဒေးဗက်ခမ်းမှာ Galaxy အသင်းနဲ့တူ Major League Club ကိုနှစ်ကြိမ်ရခဲ့တာဖြစ်ပါတယ်ခင်ဗျာတင်းစ်ဂျိုင်းဘွားရဲ့ဖတ်မှာတော့ Roger Federer ဟာ ATP Champion ဆုဘလကိုအကြိမ်တရာမြောက်ရသွားပြီးတော့သမိုင်းမတိုင်တစ်ခုကိုတိုက်ထူလိုက်ပါပြီ။ဒူဘိုင်းမှာပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့တဲ့ Dubai Duty Free Championship တင်းစ်ဂျိုင်းဘွား Final မှာ Roger Federer က Greek က Stefanos Tsitsipas ကို 6-4-6-4 နဲ့အနိုင်ရပြီးတော့ ATP Champion ဆုဘလကိုအကြိမ်တရာမြောက်ရသွားခဲ့ပါတယ်။အခုလိုအနိုင်ရတဲ့ပတ်သက်ပြီး Federer ပြောတာကတော့
Well it makes me look back at how it all started.
ကုလို ATP Championship တွေကိုအကျဉ်းတရားနိုင်လိုက်တဲ့အတွက်2000ခုနှစ်ကမီလန်မှာစပြီးအနိုင်ရတာကိုပြန်တွေးကြည့်မိပါတယ်။အဲ့ဒီမတိုင်ခင်ကတနေ့နေ့တော့ငါ Championship ရရမယ်ဆိုပြီးအခု Championship စုစုပေါင်း100ကိုရပြီးချိန်မှာကိုကိုကိုတော်စိတ်မယုံသလိုပါပဲ။ဒီမတိုင်ခင်ကတော့90ကျော်လောက်မှာ100ပြည့်နိုင်တယ်ဖြစ်နိုင်တယ်လို့စိတ်แทဖြစ်မိပြီးဒါကကျွန်တော်အတွက်ကြီးမားတဲ့အောင်ပွဲပါ။ကျွန်တော်ကိုပံ့ပိုးပေးတယ်ကျွန်တော်ရဲ့အဖွဲ့ကိုကျေးဇူးတင်ပါတယ်။ကျွန်တော်အတွက်တော့အိမ်မက်တွေအမှန်တကယ်လက်တွေ့ဖြစ်လာတာပါခုလိုဒီပွဲကိုအနိုင်ရလိုက်တဲ့အတွက်ရော ATP ပြိုင်ပွဲမှာအချိန်တရာမြောက်အနိုင်ရလိုက်တဲ့အတွက်ကျေနပ်မိပါတယ
်ဖက်ဒရယ်ဟာသူ့ရဲ့ပထမဆုံး ATP Champion ဆုကိုတော့2000ခုနှစ်ကအီလီနိုင်ငံမီလန်မြို့မှာကစားတဲ့ပွဲမှာ နိုင်ရခဲ့တာဖြစ်ပါတယ်ဒါပြင်အခုဒူဘိုင်ပြိုင်ပွဲကိုနိုင်လိုက်တဲ့အတွက်လည်းကမ္ဘာအဆင့်၄နေရာကိုပြန်တက်လာခဲ့ပြီဆိုတာပြောကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ကြာ
ကိုရနိုင်စီစဉ်တက်ဆက်ပြနေတဲ့အားကစားသတင်းလွှာကိုနားဆင်ကြကြရပါရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Democratic မြန်မာတန် DPP ရုပ်တံလိုင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနက်9နာရီခွဲချိန်တွေမှာကြည့်ရှုနိုင်ကြပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Asia 77ကပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွစ်ဆုံမြန်မာကန်တွေနဲ့သတင်းပတ်ဆက်ကန်တာတွေကို DPP ရဲ့ရုပ်တံလိုင်းမှာကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewy မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewy bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25နဲ့32တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုပေါ်ဘူဟုတ်ရုံးညပိုင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦးမယ်ရှင
်။မြောက်ကူရရဲ့အဓိကမစ်ဆိုင်းတုံးစမ်းသပ်စကန်နဲ့ပြစ်စင်တွေကိုပြန်လည်တိစောက်နေတဲ့သတင်းတွေရရှိထားတဲ့အကြောင်းတောင်ကိုရီးယားမီဒီယာတခုနဲ့ American Public သုတေသနဌာနတစ်ခုကပြောဆိုလိုက်ပါရဲ့။မြောက်ကူရရဲ့နိုင်ငံအနောက်မြောက်ဘက်တွန်ချန်ရီဒေသကဆိုဟေးကျူတူးလွတ်တင်တဲ့စခန်းမှာစောက်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်နေတယ်လို့တောင်ကိုရီးယားလွတ်တော်အမတ်တီထံထောက်လည်ရရှိတွေကတကားပိတ်အစီရင်ခံတင်ပြခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရုံးဝသတင်းကဒီနေ့ပဲဖော်ပြလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်ပြည်သူ့ကပြည်ပသက်သားရည်တီကိုအမေရိကန်ထက်လွတ်တော်မှာပါတီနီယက်စလုံးကအမှတ်တွေကဆုံးဖြတ်လိုက်ကြပါတယ်။နျူကလ িয়ার လက်နက်ဖြတ်သန်းရေးနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဟနိုင်းမြို့မှာဆွေးနွေးပွဲသဘောတူညီချက်တစ်စုံတရာမရဘဲအဆုံးတက်ခဲ့ပြီးတဲ့နောက်လွတ်တော်မှာသဘောတူခဲ့ကြတာပါ။အမေရိကန်သမ္မတထရန့်ရဲ့ကျူးဆောင်ရှင်းနေအောင်မိုက်ကယ်ကိုဟင်ဟာအောက်လွတ်တော်ထောက်လိုင်းကော်မတီရှင်းမှာဒီနေ့လည်းထပ်မံထွက်ဆိုမှုရှိနေပါတယ်။ရှင်းနေအောင်ကိုဟင်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအောက်လွတ်တော်နဲ့ထက်လွတ်တော်ထောက်လိုင်းကော်မတီရှင်းမှာနှစ်ကြိမ်တကားပိတ်ထွက်ဆိုခဲ့တာပါ။နေပြည်တော်မှာလွတ်တော်ဆောင်ရွက်နေဝေဒင်ဒရုန်းရဲ့လွတ်တင်ခဲ့ဆိုတဲ့ဆွဆဲခြင်းနဲ့ဖန်ဆီးထားတဲ့ပြင်သစ်ကဘာလက်ခီးသွားလွတ်ရစီလို့ဒီနေ့ပဲထောင်ကပြန်လွတ်ပြလိုက်ပါပြီ။အသက်28နှစ်အရွယ်အာသာဒုကလုစုကိုတော့ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာဖန်ဆီးခဲ့ပြီးခွင့်ပြုချက်မရှိဘဲပြည်ပကပြစ်စည်းတည်ဆောင်လာမှုတွင်းတော်ထောက်ကူဥပဒေချိုးဖောက်မှုနဲ့ထောင်ရန်တလအပြစ်ပေးခံခဲ့ရတာပါ။
ဗဟုနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညာအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒန်ခရစ်တန်ဖြစ်ပါရဲ့ရှင်။မနေ့ဖန်ကြာသာပရိနေ့မနေ့6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19နဲ့25တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်ရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.